to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဩဂုတ်လ1ရက်ခြာသာပတေးနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိလိုင်းဒိုမီတာ25 32 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုင်းရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ခင်ဗျာဒီညတော့အစီအစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဦးပါဒီညနေ့ဆက်ရမယ့်သတင်းတွေမှာတော့2020အမေရိကန်သမ္မတရွေးကောက်ပွဲမှာဒီမိုကရက်ပါတီရဲ့သမ္မတလောင်းဖြစ်ရှင်ပြန်ခွင့်ရဖို့မနေ့ကကျင်းပတဲ့စကားစစ်ထိုးပွဲအတွင်းဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့ဂျန်ကူဇယ်ရီအပြန်အလှန်ထိုးနှက်ကြပါတယ်။ရခိုင်ပြည်နယ်ချက်တဲနဲ့ပတ်သက်လို့စိုးရိမ်ကြောင်းနဲ့ရရှိပြည်လည်နိုင်ငံဝိုင်းဝန်းကျူပတ်မှုဩစတြေးလျနိုင်ငံခြားရေးဝန်ကြီးကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့အတူကြီးညာပြီးတော့မှာပါ။
ဟုတ်ကဲ့ပါသတင်းလေးပြီးနားဆင်ရမယ့်ထဲမှာတော့ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကိုမျိုးသားရေးဝါဒီတူကတရားဆွဲဆိုလိုက်တဲ့အမှုကိုတရားရုံးကပယ်ချလိုက်တာနဲ့ပတ်သက်ပြီ
းဘာဒီပယ်ချမှာပဲလေတာမတ်ကြီးကဒီကနေ့မှကိလို့ခွင့်ရတာတာမတ်ကြီးနဲ့တွဲပြီးဆွဲတယ်ဆိုတော့တရားရုံးကလက်ခံလို့မရဘူးတာမတ်ကြီးတာမတ်ကိလို့ခွင့်ရထားတဲ့လူနဲ့တွဲပြီးဆွဲလို့မရဘူးလေအဲ့ဒါပဲအဓိကအတားပဲ
တရားတော်ရှင်းနေဦးကြီးမြင့်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းပြေဆုံးကိုမကြာခင်မှာနားဆင်ရမှာပါဒါပြင်စေပတိပခါတွေဖြစ်နေတဲ့နေရာတွေမှာလက်နက်ကိုင်ဖွဲ့ရင်းနဲ့အနေနဲ့ကလင်းငယ်တွေပေါ်မှာညမနိုင်စက်တာတွေကိုချက်ချင်းရပ်တန့်ဖို့လူခွင့်ဖွဲ့တွေကတောင်းဆိုလိုက်တဲ့အကြောင်းတခါရခိုင်ပြည်နယ်ရသေးတော်မြို့နယ်မှာမိုင်းပေါက်ခွဲမှုဖြစ်ပွားပြီးနေကြောင်တပ်ဖွဲ့ရဲ့ရင်နံတိုက်ခိုက်ခံရတဲ့အကြောင်းပါဝင်ထိုင်းနိုင်ငံမှာလူကုန်ကူးခံရတဲ့မြန်မာနဲ့ရိုဟင်ဂျာတွေအပါအဝင်လူ90ကိုထိုင်းအာဏာပိုင်တွေကဖမ်းဆီးလိုက်တဲ့အကြောင်းစာတွေကိုနားဆင်ရဖို့ရှိပါတယ်ဒီအကြောင်းတွေမတိုင်ခင်အခုနောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ကကျင်းဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
2020အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြန်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်ရဲ့ရှင်ရန်ရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာပါတီရင်းကပြန်ပြက်ကိုယ်စားလှယ်နဲ့မင်းညားကစကားစစ်ထိုးပွဲအတွင်းအပြန်အလှန်ထိုးနှက်ခဲ့ပါတယ်။တိုင်းပြည်ရဲ့အသက်ဝိညာဉ်ကိုကယ်တင်ဖို့ရွေးကောက်ပွဲဝင်မဲ့အကြောင်းမရှိခင်ပြည်နယ်ဒီထရိုက်မြို့ကဒီမိုကရက်ကိုယ်စားလှယ်လောင်းရဲ့ဒုတိယနေ့စကားစစ်ထိုးပွဲအဖွဲ့မှာပဲဒုသမ္မတဟောင်းကပြောခဲ့တာပါ။ဒါမှလည်းပြန်ပြက်အမျိုးသမီးကိုယ်စားလှယ်ကမလာဟဲရစ်ဒီသတင်းပတ်တဲ့အဆိုပြုခဲ့တဲ့ကျမရဲ့ဆက်ရှောက်မှုအစီအစဉ်ဟာရှုပ်ထွေးတယ်လို့ယူဆတဲ့အကြောင်းဒုသမ္မတဟောင်းကပြောရမှာတော့စကားစစ်ထိုးပွဲတွင်သူမင်းမှရှိနေတဲ့ကယ်လ်ဖိုးနီးယားပြည်နယ်ထက်လက်တော်မဟဲရစ်ကဖတ်မချီလို့နားမလည်တာဖြစ်တဲ့အကြောင်းတုံ့ပြန်ခဲ့ပါတယ်။ထက်လက်တော်မဟဲရစ်နဲ့သမ္မတလောင်းယူရဲမှရှင်းလင်းရောက်နေတဲ့ကိုယ်စားလှယ်တချို့ကလူလာနေတယ်လို့အစိုးရကကျမရဲ့ဆက်ရှောက်မှုစနစ်ကိုကန့်ကွက်မဲ့အစီအစဉ်တွေကိုတော့ဒုသမ္မတဟောင်းကဆန့်ကျင်ထားပြီးသမ္မတဟောင်းဘရက်ကိုဘာမှလက်ထက်ကဥပမာကဲလို့ထင်ရှားခဲ့တဲ့ဖုန်းနှုန်းသက်သာတဲ့ကျမရဲ့ဆက်ရှောက်မှုစနစ်ကိုပုံမူကောင်းမွန်ပြင်ဆင်ပြီးကျင့်သုံးရေးကိုဒုသမ္မတဟောင်းကထောက်ခံနေတာပ
ါ။ Ebola virus ကူးစက်မှုတွေတကြောပြန်ဖြစ်ပွားနေတဲ့ Congo Democratic သမ္မတနိုင်ငံနယ်စပ်မြို့ဖြစ်တဲ့ Goma မှာတတိယမြောက်ရောဂါကူးစက်သူတူကိုအတည်ပြုခဲ့ပြီးတဲ့နောက်အင်းနီဂျန်ရဝါဒါနိုင်ငံကနယ်စပ်ကိုပိတ်လိုက်ပါတယ်။လူပေါင်းတသန်းလောက်နေထိုင်ပြီးနေ့စဉ်လူပေါင်းထောင်ပေါင်းချီနေဇက်ကိုခြေလျင်ဖြတ်ကျော်နေတဲ့ရဝါဒါနိုင်ငံဂီဆန်ကြီးမျိုးကနေဇက်ကိတ်ကိုပိတ်လိုက်ကြောင်းပြပရေးရာဝန်ကြီးအိုလီဗာငူဟွန်ဂီရေဟီကပြောဆိုလိုက်တာပါရဝါဒါအစိုးရရဲ့ဆုံးဖြတ်ချက်ဟာကွန်ဂိုနိုင်ငံကိုသွားမဲ့သူတွေကိုကန့်တတ်တာတွေနေဇက်တွေကိုပိတ်ပစ်တာမျိုးတွေမလုပ်ကြဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့တိုက်တွန်းချက်နဲ့တော့ဆန့်ကျင်နေပါတယ်ကွန်ဂိုအစိုးရတာဝန်ရှိသူတွေကတော့ Ebola virus ကူးစက်ခံရပြီးတဲ့နောက်ဒီသတင်းပတ်အစောပိုင်းမှာပဲတိတ်ဆုံးသွားတဲ့အမျိုးသားတဦးရဲ့သမီးဖြစ်သူဟာရောဂါလက္ခဏာတွေပြသနေကြောင်းအတည်ပြုပါတယ်။တိတ်ဆုံးသူအမျိုးသားဟာအီတူရီပြည်နယ်ကျေးလက်ဒေသကဂုံမမြို့ကိုရောက်လာပြီးရက်အနည်းငယ်အကြာမှာပဲရောဂါလက္ခဏာကိုစစ်စစ်တွေ့ရှိခဲ့ရတာပါ။ဒီလစားပိုင်းမှာလည်းဂုံမမြို့ကိုဘတ်စကားနဲ့ရောက်လာတဲ့ခရီးယန်တင်းအုပ်ဆရာတဦးမှရောဂါကူးစက်နေတာစစ်စစ်တွေ့ရှိခဲ့ပြီးတဲ့နောက်တိတ်ဆုံးသွားခဲ့ရကအီတူရီပြည်နယ်မှာအီဘိုလာကူးစက်နေကြောင်းနဲ့ပဋိပက္ခတွေကြုံနေရတဲ့မြောက်ပိုင်းကိဘူပြည်နယ်မှာနိုင်ငံတကာကျန်းမာရေးအရေးပေါ်အခြေအနေအဖြစ် WHO ကကြေညာခဲ့ရပါတယ်
။ယမန်နိုင်ငံတောင်ပိုင်းအေရင်စိတ်ခမ်းမြို့ကစီးပြာခန္ဓာတစ်ခုကိုသဘုံနေဒီနေ့ပက်ထင်းတံမစ်ဆန်လုံးနဲ့ပြစ်ကတ်ခဲ့တယ်လို့တချိန်ထဲမှာပဲမျိုးရင်းကနောက်တက်တနည်းအားမှာရက်စကတ်တစ်ခုကိုအသေးခံပုံကွက်တက်ခတ်မှုတွေလည်းကြုံရပါတယ်။တက်ခတ်မှုတွေအတွင်းသေဆုံးသူ51ယောက်ထိရှိခဲ့ပြီးဒါဇင်နဲ့ချီထန်ရတဲ့အကြောင်းလဲတာဝန်ရှိသူကိုကူကပြီး AP သတင်းကဖော်ပြခဲ့တာပါ။မစ်ဆန်ဒုံးနဲ့တက်ခတ်မှုကြောင့်လူ40တက်မနဲ့တိဆုံကြောင့်ကျမ်းမာရေးတာဝန်ရှိသူတယောက်ကပြောပါတယ် RS ဘော်ဘများပြည်တော်စု UAE ကိုတစ္ဆာကန်တပ်ဖွဲ့တွေကစီးရခန်းအတွက်ပြင်ဆင်နေချိန်မှာမစ်ဆန်ဒုံးနဲ့အပြစ်ခံခဲ့ရတာပါယမန်နိုင်ငံကနိုင်ငံတကာအသိမပြုဆွေးရကိုဆန့်ကျင်တွန်းလှန်နေပြီးယမန်နိုင်ငံကထောက်ခံမှုပေးထားတဲ့ဟူသီတပုံတွေကိုတိုက်နေတဲ့ဆော်ရီဦးဆောင်တဲ့ညွန်မောတပ်ဖွဲ့တွေမှာ UAE ပူးပေါင်းပါဝင်နေတာဖြစ်ပါတယ်ဟူသီတပုံပြောခွင့်ရသူကတော့တလတ်ပြပက်တင်တဲ့မစ်ဆန်ဒုံးနဲ့စီးရခန်းအကိုပြစ်ခတ်ခဲ့တဲ့အကြောင်း website ကနေပြောဆိုထားပါတယ် ပြည်ဆောင်သူတွေထဲမှာတော့ယူရီကအားပေးထောက်ခံထားတဲ့တမူမိုနီယာရာဖီပါဝင်တဲ့အကြောင်းလဲလွန်ယူရရှိသူကိုကူကပီအပီဒင်းကဖော်ပြပါတယ်အဘူယာမာမာလို့လဲလူစီများတဲ့တမူဟာစီးပြခန္ဓာတွေမင်းငုံပြောနေရောပြစ်ခတ်ခံရတယ်လို့လဲဆိုပါတယ်ဒီမထိုင်ခင်နိုင်ပိုင်းလူမှာပဲအိုမာအယ်မော့တာရက်ကွက်ကယက်စကန်ကူမှာရက်တဖို့နေလူစစ်တဲ့အချိန်မှာပဲကားစင်းဘတ်စ်ကားစင်းနဲ့မော်တော်ဆိုင်ကယ်30မှာဖောက်ခွဲပစ္စည်းတက်ဆင်ပြီးတက်ခတ်ခံရတဲ့အကြောင်းလဲရက်တဖို့အစီအမြင်ရရှိသူကပြောဆိုခဲ့ပါတယ်
အီရန်နိုင်ငံသားယဝင်ကြီးအပေါ်အမေရိကန်ပြည်ထောင်စုကတာခအရေးယူလိုက်တဲ့ကိစ္စဟာခလစ်ဆန်နဲ့လောက်ရဖြစ်ကြောင်းအီရန်သမ္မတဟက်ဆန်ရူဟာနီကဒီကနေ့ပြောကြားလိုက်ပါတယ်။တိုတင်ကတ်တက်ချက်တွေမထားဘဲအမေရိကန်ကအီရန်နဲ့ဆွေးနွေးလို့ကြောင်းပြောဆိုနေပေမဲ့သူတို့နိုင်ငံသားယဝင်ကြီးကိုတော့တာခအရေးယူလိုက်တယ်လို့ရုပ်သံကတင်ပြောကြားတဲ့မင်းကွန်းထဲမှာအီရန်သမ္မတကထည့်သွင်းပြောကြားခဲ့တာပါ။အီရန်နိုင်ငံသားယဝင်ကြီးမိုဟာမက်ဂျာဗက်ဇာရီဖ်အပေါ်အရေးယူတာခမူဟာလောရွေးလို့ဆင်မဟုတ်တဲ့ထူးခြားတဲ့လှုပ်ဆောင်မှုတစ်ခုဖြစ်ကြောင်းထမအစိုးရအဖွဲ့အကြီးအကဲတအူးကပြောပါတယ်။ဝန်ကြီးစာရဲဖာအမေရိကန်ဗန်နိုင်းဝန်ကြီးဌာနကအထူးပြမထားအရေးယူတဲ့နိုင်ငံသားတွေနဲ့ပိတ်ပင်လိုက်တဲ့လူပုဂ္ဂိုလ်တွေစီးရင်တဲ့မကြသေးခင်ကပဲထည့်သွင်းလိုက်တဲ့အီရန်ကောင်းဆောင်အယာတိုလာအလီခါမီနီရဲ့ကိုစားဒါမှမဟုတ်ကိုစားအသွင်လှုပ်ဆောင်ပေးနေတယ်လို့အရေးယူတန်ခတ်မှုချမှတ်တဲ့သမ္မတရဲ့အမိန့်စာထဲမှာဆွဆွဲထားပါတယ်။အမေရိကန်နိုင်ငံသားရဲ့ဝန်ကြီးမိုက်ပွန်ပီယိုကလည်းအခုလိုလှုပ်ဆောင်မှုဟာအီရန်ပြည်သူတွေကိုဖိနှိပ်ပြီးအကြောက်တရားဖြစ်လာအောင်လုပ်တဲ့အီရန်အာဏာရှင်ရဲ့အရင်းအမြစ်တွေကိုလက်မခံကြောင်းတဆင့်တက်ပြီးပြသလိုက်တာဖြစ်တယ်လို့ပြောပါတယ်။သူ့အနေနဲ့အီရန်နိုင်ငံရဲ့ပြင်ပမှာအကျိုးစီးပွားနဲ့ပိုင်ဆိုင်မှုရှိမနေတဲ့အတွက်အမေရိကန်ရဲ့တန်ခတ်အရေးယူမှုကသူနဲ့သူ့မိသားစုအပေါ်အကျိုးသက်ရောက်မှုရှိမှာမဟုတ်ဘူးလို့ဝန်ကြီးဇာရက်ကတုံ့ပြန်ပြောဆိုခဲ့ပါတယ်။
တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9390 951 kHz 5885တို့ပြင်စနေတနင်္ဂနွေမှာ190 kHz 1505ကနေပြောထုတ်လွှင့်နေပါတယ်ရှင
်ဒီအမေရိကန်တဲ့မြန်မာဘာအစီအစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါရဲ့ရခိုင်ပြည်နယ်ကြက်တဲနယ်ပတ်သက်လို့ဆိုရင်လည်းကြောင်းနဲ့ရရှိပြည်နယ်နဲ့ဝန်ဝင်ချုပ်ပန်းကြဖို့တိုင်းနိုင်ငံဗကောက်မြို့ကရှစ်တော်အရှက်နိုင်ငံများအသင်းအာဆီယံနဲ့ဆက်ဆက်စည်းဝေးတွေကိုတက်ရောက်လာတဲ့ဩစတြေးလျနိုင်ငံကြားရေးဝန်ကြီးကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ
် We are also concerned about the situation in Rakhine State. We are committed to working with Myanmar, with Bangladesh, with ASEAN.
ရခိုင်ပြည်နယ်ကအခြေအနေပေါ်ဆိုရင်ကြောင်းနောက်ပြဿနာအတွက်ရရှိပြည်ရှင်နိုင်မှုမြန်မာဘင်္ဂလားဒေ့ရှ်အာဆီယံပါဝင်တခြားမိတ်ဖက်တွေနဲ့ပါလက်တွဲကြိုးပမ်းသွားဖို့ဆုံးဖြတ်ထားတဲ့အကြောင်းနိုင်ငံရေးဝန်ကြီးမရစ်ပိန်ကပြောဆိုသွားတာပါအာဆီယံစီးပွားရေးမှာတော့ရခိုင်ပြည်နယ်ကနေအင်းနီချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုတွေးဆောင်သွားတဲ့တိုင်းနယ်ချီရွန်ချာပြည်နေရက်ပြန်နေရေးတိုက်တွန်းတာတွေလည်းရှိပါတယ်မြန်မာဆွေကတော့ရွန်ညာဆွေအတုံးတုံးကိုတရားဝင်လက်ခံမထားပေမဲ့ဒုက္ခသည်တွေပြန်လည်လက်ခံရေးဘင်္ဂလားဒေ့ရှ်ပြည်သမဂ္ဂအေဂျင်စီနဲ့သဘောတူညီချက်တွေတီးခြားရေးထိုးထားပြီးအကောင့်ထည့်ဖို့ကြိုးပမ်းနေတဲ့အကြောင်းပြောဆိုထားတာပါအာဆီယံဆွေးနွေးပွဲတွေကိုတက်ရောက်နေတဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ဝန်ကြီးဌာနဝန်ကြီးဦးချော်တင်ဟာလည်းတန်တမာနေနဲ့တွေ့ဆုံရမှာရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့မြန်မာစစ်မြေကိုယ်စားလှယ်ဖွဲ့မကြာခင်ကဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားရောက်ခဲ့တာပြည်လည်လက်ခံရေးအတွက်မြန်မာဘက်ကပြင်ဆင်ထားတာတွေနဲ့နောက်ဆုံးအခြေအနေတွေကိုရှင်းလင်းပြောကြားခဲ့တဲ့အကြောင်းလဲမြန်မာနိုင်ငံကြားရေးဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ပြောဆိုထားပါတယ်
မြောက်ကိုရီးယားအနေနဲ့နျူကလ িয়ার ရေးဆွေးနွေးတဲ့ဇာခဝိုင်းကိုပြန်တက်လာလိမ့်မယ်လို့မျိုးလင်းကြောင်းအမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြောကြားလိုက်ပါတယ်။မြောက်ကိုရီးယားကသတင်းပတ်တပတ်အတွင်းဒုတိယအကြိမ်မြောက်ပဲထင်းတပ်ဒုံးကျည်စမ်းသပ်ပြစ်လွတ်ပြီးနိုင်ပိုင်းအကြာမှာအဲ့လိုပြောကြားလိုက်တာပါ။ဒုံးကျည်ပြစ်လွတ်နိုင်တဲ့စနစ်အစ်စ်ကိုမြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်ဦးကပြုံးပြီးကြည့်ရှုနေတဲ့အရုပ်ပုံကိုအစိုးရပိုင်း KET သတင်းမှာကြာသပတေးနေ့ကဖော်ပြခဲ့ပါတယ်။တောင်ကျီပြစ်လွတ်နိုင်တဲ့စနစ်အများအပြားရှိနေခြင်းကတောင်ကိုရီးယားနဲ့တောင်ကိုရီးယားမှာရှိနေတဲ့အမေရိကန်တပ်ဖွဲ့တွေကိုပြစ်ခတ်နိုင်တဲ့အရေးအချင်းမြင့်တက်လာမယ်လို့အစိုးရပိုင်းသတင်းဌာနတစ်ခုဖြစ်တဲ့ KCN တွေကပြောပါတယ်ပို့ထိုးနေ့ကပြစ်လွတ်တဲ့စမ်းသပ်မှုဟာတာတိုပြစ်တောင်ကျီတွေဖြစ်တယ်လို့တောင်ကိုရီးယားအရာရှိတွေကပြောပါတယ်အာဆီယံထိပ်သီးဆွေးနွေးပွဲပြင်ပမှာထိုင်းနိုင်ငံသားရဲ့ဝန်ကြီးတွန်ပရာမုတ်ဒွီနိုင်းနဲ့ပြစ်လွတ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဝန်ကြီးပွန်ပေယိုကိုမြောက်ကိုရီးယားရဲ့ဒုံးကျည်စမ်းသပ်ပြစ်လွတ်မှုကြောင့်သတင်းထုတ်တွေကမေးခဲ့တာပါအမေရိကန်ဘက်ကတော့မြောက်ကိုရီးယားနဲ့ဆွေးနွေးမှုတွေပြန်ဆဖို့အချိန်မရွေးအဆင်သင့်ဖြစ်နေကြောင်းဝန်ကြီးပွန်ပေယိုကပြောပါတယ်အစောပိုင်းကတော့ဆွေးနွေးမှုတွေပြန်မဆခင်အကြုံညီတိုင်းဆွေးနွေးမှုတွေပြုလုပ်ဖို့လိုကြောင်းဝန်ကြီးပွန်ပေယိုကပြောကြားခဲ့တာပါ
မြောက်ကိုရီးယားနောက်ဆုံးချိန်မစ်ဆိုင်းတုံးစမ်းသပ်မှုဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်ဝန်တို့ကြားဂရုပြုထားရတယ်ကိုချိုးဖောက်ရမရောက်ကြောင်းအမေရိကန်မျိုးသားလူညွန့်အချံပေးပုဂ္ဂိုလ်ဂျွန်ဘော်ဒန်ကပြောလိုက်ပါတယ်။တချင်းပြစ်ပက်ထင်းတဲ့မစ်ဆိုင်းတုံးတွေနဲ့ပတ်သက်လို့အမေရိကန်နဲ့မြောက်ကိုရီးယားခေါင်းဆောင်တို့ကြားသဘောတူထားရတယ်ကိုဦးနောက်ဆုံးစမ်းသပ်မှုတွေကချိုးဖောက်ရမရောက်ကြောင်း Fox သတင်းဌာနနဲ့မင်းမြန်ငန်းတွေမနေ့ကပဲပြောခဲ့တာပါ။ဒါပေမဲ့လည်းလက်တွေ့ကျတဲ့တန်တပန်ရေးဆွေးနွေးမှုတွေနျူကလ িয়ার ကင်းစင်ရေးအလုပ်ဖွဲ့ဆွေးနွေးမှုတွေဘယ်ချိန်စနိုင်မလဲဆိုတာကတော့မင်းမထုတ်ဖို့လူတွေအကြောင်းလဲပြောဆိုသွားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကဇွန်လ30ရက်နေ့မှာတော့အစင်းနဲ့ရှိနေတဲ့အကြောင်းပြောဆိုထားတဲ့အတွက်အမေရိကန်ဘက်ကစောင့်ဆိုင်းနေတဲ့အကြောင်းလဲအမျိုးသားလုံခြုံရေးအချံပေးပုဂ္ဂိုလ်ဘော်တန်ကပြောဆိုခဲ့တာပါ။နျူကလ িয়ার ရေးဆွေးနွေးမှုတွေရှေ့မထွန်းနိုင်ဖြစ်နေချိန်မှာမြောက်ကိုရီးယားကမနေ့တော့ကပဲတာလုံပြစ်မစ်ဆိုင်းတုံးနှစ်စင်းကိုပစ်လွတ်ခဲ့တာပါ
။အဲခေတ်အဖွဲ့ခေါင်းဆောင်အိုဆာမာ ဘင်လာဒင်ရဲ့သားဟာအမေရိကန်ရဲ့ပံ့ပိုးမှုနဲ့အကြမ်းဖက်နေနေတဲ့စစ်စီရဲ့အတွင်တည်ဆုံသွားပဲရှိအောင်တရင်နေမှာဖော်ပြပါတယ်အသက်30ကျော်အရွယ်ဟမ်ဇာ ဘင်လာဒင်တည်ဆုံသွားတဲ့အကြောင်းကိုတော့အမည်မဖော်လိုတဲ့အစိုးရအရာရှိတွေကဗုဒ္ဓထုနေမှာပြောကြောင်း MBC သတင်းကပထမဆုံးစတင်ကြေညာခဲ့တာပါအဲဒီနောက် The New York Times ကတားဖြစ်သူဘင်လာဒင်ဟာလွန်ခဲ့တဲ့နှစ်ကအမေရိကန်နဲ့ပါဝင်ပတ်သက်ခဲ့တဲ့စစ်စီရဲ့အတွင်တည်ဆုံခဲ့တယ်လို့ဖော်ပြပါတယ်ဒါပေမဲ့လည်းအစိုးရတာဝန်ရှိသူတွေကသူတည်ဆုံကြောင်းတိတိကျကျအတိမပြုတ်နိုင်သေးသလိုအသေးစိတ်ပြောကြတာမျိုးမရှိခဲ့ပါဘူးဟမ်ဇာ ဘင်လာဒင်ကိုအသေးဒါမှမဟုတ်ဖမ်းဆီးပို့သတင်းပေးနိုင်သူကိုအမေရိကန်ဒေါ်လာတန်းတန်းစုချီးမြှင့်မဲ့အကြောင်းအမေရိကန်ကကြေညာထားပါတယ်9/11 လို့ခေါ်ကြတဲ့2001စက်တင်ဘာ17ရက်နေ့ကနယူးယောက်ကမ္ဘာကုန်သွယ်ရေးအဆောက်အုံတစ်ခုကို၄နဲ့တိုက်ပြီးဖောက်ခွဲဖြစ်စီခြင်းတုန်းကဘင်လာဒင်သားဖား2ဦးအတူရှိနေခဲ့ကြတာပါပါကစ္စတန်နိုင်ငံအဘော်ဒါဘက်မှာအိုဆာမင်ဘာလာဒင်ကိုဖမ်းဆီးမိခြင်းကတင်းစီရမိတဲ့စာရွက်တွေထဲမှာတားဖြစ်သူကိုသူ့ရဲ့ရဆက်ခံဖို့ငယ်စဉ်ကတည်းကလက်ကျင်ပေးခဲ့ကြောင်းရေးသားထားတာတွေ့ရပါတယ
်နောက်ဆုံးရမာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုဇော်ဝင်းနိုင်တို့ချင်ကြားပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကလည်းကျွန်တော်အခုထုတ်လွှင့်ပေးသွားခဲ့တဲ့သတင်းတွေနဲ့စီစဉ်တွေကိုကျွန်တော်ရဲ့အင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်သလို VOA ရဲ့ Facebook ဆာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်းပါးတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်းစုံတော့ရန်ကုန်မြို့ American တန်ရုံကိုတရားစွဲရမယ်ဆိုင်တဲ့တဲ့နေပုတ်ကိုပြောပြကြပါမယ်ရန်ကုန်အမေရိကန်တန်ယုံကသူ့လူမှုကွန်ရက်မှာတင်ခဲ့တဲ့ပုံတပုံနဲ့ပတ်သက်လို့အမျိုးသားရေးဝါဒီဆီယာရော့ဦးကတရားရုံးမှာတိုက်ရိုက်တရားစွဲဆိုတဲ့အမှုမှာတရားရုံးကလက်မခံဘဲပယ်ချလိုက်ပါတယ်ဒီအမှုတရားရုံးဆုံးဖြတ်ချက်နဲ့ပတ်သက်လို့ဗီဒီယိုသတင်းနောက်ကိုထောက်ခန့်ကအပြည့်စုံကိုမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံရဲ့လူမှုကွန်ရက်စာမျက်နှာမှာဗုဒ္ဓရုပ်ပွားတော်ပုံပကြီကားကိုမျက်နှာအုပ်နှာခေါင်းစည်းပုံနဲ့တင်ခဲ့ပြီလို့အမျိုးသားရေးဝါဒီဆရာတော်တပါးဖြစ်တဲ့မကွေးကျောင်းဆရာတော်ဥပမောခါကတန်မကြီးပါဝင်ပကြီရေးဆွဲသူနဲ့လူမှုကွန်ရက်စာမျက်နှာပုံမှာတင်တဲ့လူတွေကိုသာသနာညှိနှိုင်းဆွေးမှုပုံမှာနဲ့တရားစွဲဆိုဖို့ကမာယုတရားရုံးကိုဥတိုက်လျှောက်ခဲ့ပါတယ်။တရားစွဲဆိုဖို့တရားရုံးကိုဥတိုက်လျှောက်ပေမဲ့ဥတိုက်လျှောက်ထားမှုကိုတရားသူကြီးကလက်မခံပါဘူး။တရားရုံးကအခုလိုပယ်ချလိုက်တာနဲ့ပတ်သက်လို့တရားလွတ်တော်ရှိနေဦးကြီးမစ်ကသူ့အမြင်ကိုအခုလိုပြောပါတယ
်။ဟုတ်ဒီပယ်ချမှာပဲလေ။တာမတ်ကြီးကဒီကနေ့မှကင်းလို့ခွင့်ရတာတာမတ်ကြီးနဲ့တွဲပြီးဆွဲတယ်ဆိုတော့တရားရုံးကလက်ခံလို့မရဘူး။ဒါတာမတ်ကင်းလို့ခွင့်ရထားတဲ့လူနဲ့တွဲပြီးဆွဲလို့မရဘူးလေ။အဲ့ဒါပဲအဓိကဒါပဲ။တာမတ်ကြီးနဲ့တွဲဆွဲတဲ့ဥစ္စာဘယ်လိုနည်းနဲ့လက်ခံနေကြအောင်တာမတ်ကင်းလို့ခွင့်လေ။အဲ့လောက်တော့နာဟိုဟာပေါ့ဆွဲတဲ့လူကြီးကသူ့တွေကိုလေးလာမှာပေါ့နော်။အဲ့လိုငါလုပ်ပြီးရောအဲ့လိုလောက်ပြီးရောဆန်လို့တော့တရားဦးလေဥပဒေနဲ့မညီဘူးပေါ့နော်ဒါကြောင့်ပဲထားပါနော
်ဦးတဲ့လျှောက်ထားနဲ့ပတ်သက်လို့တရားရုံးကပတ်လိုက်တဲ့ပေါ်မကွေးကျောင်းနဲ့ဆရာတော်ကအခုလိုမိန်ကြပါတယ
်အမှုမဲ့မပေါ်ပါဘူးတဲ့မပေါ်ပါလို့ပေါ်လိုက်တဲ့ဟဲ့ဒီတော့ထင်ရှားတဲ့ကပုံကြီးကိုမပေါ်ပါဘူးလားဒီနဲ့ထင်ရှားတာဘာရှိသေးလဲလို့မေးတဲ့အခါမှာတရားသူကြီးကအထက်တရားရုံးမြောက်သူစစ်ပါလို့ပြီးတော့ပြောလိုက်တယ်
ဒါအပြင်ဆရာတော်ဥပမောကဘက်ကတော့အထက်တရားရုံးတွေကိုတက်မှာမဟုတ်ဘူးလို့လည်းဆိုပါသေးတယ်အခုလ26ရက်နေ့ကမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံစာမျက်နှာမှာမြန်မာလူငယ်တွေရဲ့အတန်ကိုပေါ်ကျူးလာတဲ့အင်ဆိုင်ရောက်အမိရပကြီးပြပွဲကျင်းညမှာဗုဒ္ဓရုပ်ပွားတော်ပုံမှာနှာခေါင်းစည်းပုံတင်ပြီးလို့အခုလိုတရားရုံးဥတိုက်လျှောက်ထားခံရတာဖြစ်ပါတယ်။တင်ပြီးမှကြာခင်မှာပဲဝေဖန်ကန့်ကွက်မှုတွေကြောင့်တန်ယုံဘက်ကဓာတ်ပုံကိုပြန်ဖြုတ်သွားပါတယ်။မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရကတော့ဘာသာသနာကိုထိခိုက်စေလိုတဲ့ရည်ရွယ်ချက်ကြောင့်မဟုတ်ပဲတဘာဝပတ်ဝန်းကျင်ချိန်နေရီအတွက်လူငယ်တွေရဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖော်ထုတ်ပေးတာဖြစ်တယ်လို့ဆိုပါတယ်။2015ခုနှစ်တုန်းကလည်း ဗီဂတ်တို့ဘားဆိုင်မှာဗုဒ္ဓရေဘွားတော်ပုံမှန်ငချက်တက်တဲ့ပုံနဲ့ကျင်ရမိလို့ဆိုင်မန်နေဂျာဖြစ်တဲ့နယူးဇီလန်နိုင်ငံသားတူနဲ့မြန်မာနိုင်ငံသားနှူးကိုတောင်းတာညွှန်းနှံ့မှုပုံမှန်ပြင်ဒေသနာအမိန့်ကိုဖောက်ဖျက်ကျူးလွန်နေဆိုပြီးတရားဆက်ဆိုခံခဲ့ရပြီးတော့ထောင်နဲ့နှစ်နှစ်နဲ့6လအမိန့်ချမှတ်ခံခဲ့ရပါတယ်ခင်ဗျာ
။ဒီသတင်းတော့ကိုထောက်အောင်ခံပြပြတော့ဖြစ်ပါတယ်။အခုတစ်ခါတော့ကလေးတငယ်ခွင့်ရင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြကြပါမယ်။မြန်မာတမတော်ပါဝင်လက်နက်ကိုင်ဖွဲ့စည်းအားလုံးအနေနဲ့မြန်မာနိုင်ငံအတွင်းစီးပွားရေးပခတွေဖြစ်နေတဲ့ဒေသတွေမှာကလေးငယ်တွေပေါ်ကျန်းဖတ်ညှဉ်းပန်းနှိပ်စက်မှုအလုံးကိုချက်ချင်းရတံဖို့နဲ့တိုက်ပွဲတွေဖြစ်နေတဲ့တိုင်းဒေသတွေကကလေးတွေပေါ်မှာအကျန်းဖတ်မှုကျူးလွန်သူမှန်သမျှဘယ်သူကမဆိုအပြစ်ပေးအရေးယူဖို့ကိုကုလသမဂ္ဂလုံခြုံရေးကောင်စီဖွဲ့ဝင်နိုင်ငံတွေကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်တဲ့ပုံမှာမြန်မာလူခွင့်ရေးနဲ့ကလေးငယ်လူခွင့်ရေးလှုပ်ရှားသူတွေဘက်ကချိုးဆိုလိုက်ကြပါတယ်ကလေးစစ်သားစုဆောင်မှုပါဝင်ဖန်ဆီးစစ်ဆေးအရေးယူမှုတွေကိုလုံးဝရပ်တန့်ပေးဖို့ကလေးတွေကိုဥပဒေအရလုံခြုံကာကွယ်ပေးဖို့ကလေးငယ်လူခွင့်ရေးလှုပ်ရှားသူတွေကတောင်းဆိုလိုက်ပါတယ်အပြည့်စုံကိုတော့မဆုမွန်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
ဇူလိုင်လ30ရက်နေ့အမေရိကန်ပြည်ထောင်စုနယူးယောက်ကုလသမဂ္ဂဌာနချုပ်မှာပြုလုပ်တဲ့လုံခြုံရေးကောင်စီရဲ့ကလေးတငယ်နဲ့လက်နက်ကင်ပဋိပက္ခဆိုင်ရာအလုပ်အဖွဲ့ရဲ့38ကျင်းမြောက်အစည်းအဝေးကနေမြန်မာနိုင်ငံတွင်းကစိုးရိမ်ပွဲရာအခြေအနေမှာရှိနေတဲ့ကလေးတငယ်ဆိုင်ရာအခွင့်အရေးချိုးဖောက်အကြမ်းဖက်ခံရမှုတွေလုံးဝအဆုံးသတ်ဖို့မြန်မာစစ်တပ်နဲ့အစိုးရအာဏာပိုင်တွေကိုကုလလုံခြုံရေးကောင်စီကတိုက်တွန်းတောင်းဆိုလိုက်တာဖြစ်ပါတယ်။ဒီလိုမျိုးကုလလုံခြုံရေးကောင်စီရဲ့တောင်းဆိုချက်အပေါ်မှာမြန်မာနိုင်ငံတွင်းကလေးတငယ်အခွင့်အရေးဆိုင်ရာလှုပ်ရှားတောင်းဆိုဆောင်ရွက်နေလူခွေလှူရှားသူတွေဘက်ကကြိုးစိုးထောက်ခံကြောင်းမြမလူခွေလှူရှားသူတို့ဦးဖြစ်တဲ့ညီညာချင်းမြမအဖွဲ့ရဲ့ဒါရိုက်တာဦးအောင်မျိုးမင်းက VOA မြမပိုင်းကိုပြောပါတယ
်မြမနိုင်ငံရဲ့ကလေးသူငယ်ချင်းလေးအတစ်ဖြစ်လက်နက်ကင်ပြည်ပကအတွင်းမှာရှိတဲ့ကလေးနဲ့အချင်းနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီကိုကျွန်တော်တို့အမြဲတမ်းတင်နေတာတွေ့ရပါတယ်အများစုကပါတွေ့ရလဲဆိုလက်နက်ကင်ပြည်ပကအတွင်းမှာဖြစ်တဲ့ကလေးတွေပုံမှာတပ်ဖြတ်မှုတွေနောက်ကနှိပ်စက်မှုတွေဒါတွေဆက်လက်ရှိနေသေးတယ်ဆိုရင်အချက်ကတွေ့ရတယ်အဲ့တော့သူတို့နေနေကတော့ဒါကိုသူတို့တီးတက်ပို့ပြီးတော့ကာကွယ်ပေးဖို့အတွက်တောင်းဆိုတာအမှန်တော့ဖြစ်တင်ပါတယ်ဒါကြောင့်လဲဆိုတော့လက်နက်ကိုက်ပြိပခတွေဖြစ်နေတဲ့ကချင်ရှမ်းနဲ့ရခိုင်ဒေသတွေမှာကျွန်တော်တို့ကလေးတွေအထူးသဖြင့်အရက်သားကလေးတွေတိုက်ဆုံမှုတွေလာသားကလေးတွေထိတိုက်ဆုံမှုတွေဖြစ်နေတယ်ဘသူကြည်စံကြောင့်ပဲဖြစ်ဖြစ်ပြိပခတွေမှာကလေးတွေတိုက်ဆုံမှုမဖြစ်အောင်အမှုဆောင်ရှောက်ဖို့လိုတာကိုမိမောင်းထုတ်ပြလိုက်တာဖြစ်ပါတယ်နောက်တစ်ခုကတော့ရခိုင်ပြည်နယ်ဘက်မှာပေါ့နော်အထူးဒီဖမ်းဆီးမှုတွေရှိလာတဲ့အချိန်မှာတချို့သောရွေတွေက18နှစ်အောက်ကလေးတွေပါဝင်နေရတွေ့ရတယ်အဲ့တော့ဒီအမျိုးတွေကျွန်တော်ကြည့်မယ်ဆိုရင်လက်နက်ကင်ပြိပက္ခအတွင်းမှာရှိတဲ့ကလေးတွေဘဝကမလုံခြုံဘူးအဲ့ဒီကိစ္စကိုအစိုးရကဟိုပုံမှုပြီးတော့လှုပ်ဆောင်တင်ဖို့အတွက်တိုက်တွန်းထားတယ်ဒါကိုအလေးထားလှုပ်ဆောင်မှုလိုအပ်ပါတယ်
တိုက်ပွဲတွေဖြစ်နေစေတိုင်းရင်းဒေသကကလေးတွေအပေါ်မှာပြင်းထန်ဆိုးဝါးလွန်လာတဲ့အကြမ်းဖက်မှုကျူးလွန်သူမှန်သမျှမိသူကိုမဆိုးအပြစ်ပေးအရေးယူဖို့ကုလလုံခြုံရေးကောင်စီအဖွဲ့ဝင်နိုင်ငံတွေကမြန်မာအစိုးရကိုတိုက်တွန်းတောင်းဆိုလိုက်တဲ့အပေါ်မှာတော့မြန်မာနိုင်ငံတွင်းကလေးတငယ်တွေအပေါ်ကျူးလွန်မှုတွေကိုတကယ်ပဲဥပဒေကြောင့်အရေးယူအပြစ်ပေးနိုင်ပါပြီလားဆိုတာကိုလည်းဥအောင်မျိုးမင်းကအခုလိုပြောပြပါတယ
်အခုမကြာမီကပြဋ္ဌာန်းလိုက်တဲ့ကလေးသူငယ်ဆိုင်ရာခွေဥရီထဲမှာဆိုရင်လက်နက်ကင်ပြိပက္ခတွင်မှာကလေးတွေပေါ်မှာအကြမ်းဖက်မှုကိုဘယ်သူပဲကျူးလွန်ကျူးလွန်အရေးယူရမယ်ဆိုတာပါပီးသားဖြစ်ပါတယ်ဒါကအရင်တော့ကမပါခဲ့တဲ့တက်မှန်ပြီးတော့တိုးတက်လာတဲ့အတွက်တိုးတက်မှုတစ်ခုလို့ပြောလို့ရတယ်ဒါပေမဲ့ဥပဒေကအခုတည်းကနေရာတိုင်းမှာနေပြည်တော်ကိုအသက်ဝင်လုပ်ချင်မှုမရှိသေးဘူးပြီးတော့အရေးယူမှုအပိုင်းမှာကြီးတဲ့အခါမှာကျွန်တော်တို့တိုင်းဒီမှာ impunity လို့ခေါ်တဲ့အပြစ်ရှိတဲ့သူတွေကအပြစ်ပေးကံမထီပဲနဲ့လွမြောက်နေတဲ့ရင်ကျေးမှုကြီးရှိနေတယ်ခင်ဗျာအထူးသဖြင့်လက်နက်ကင်ပြိပက္ခအတွင်းမှာစစ်တပ်တွေကနေကျူးလွန်လို့ရှိရင်ဒီမှုတွေကိုထိထိရောက်အရေးမယူပဲနဲ့ဟိုလွမြောက်နေတဲ့ဟာတွေရှိသေးတဲ့အတွက်ဥပဒေကရှိပေမဲ့လက်တွေမှာအရေးယူဖို့အတွက်ခက်ခဲအများကြီးရှိနေတယ်တက်မလို့တာဝန်ရှိတဲ့သူတွေကိုအရေးယူပါတယ်ဆိုတော့ကိန်းကန်းတွေနေထွက်လာတယ်ဒါပေမဲ့ဘယ်လိုမျိုးအရေးယူလဲသူတို့တွေကဘယ်လိုအရေးယူလဲဆိုတာကိုကျွန်တော်သိချာမသိဘူးအဲ့တော့တက်မတော်ပိုင်းကပြောကောင်းပြောနိုင်ပါတယ်သူတို့အရေးယူပါတယ်ဒါနဲ့ပတ်သက်ပြီးတော့ဟိုကင်တွယ်ဆောင်ရွက်မှုတွေရှိပါတယ်ဆိုပေမဲ့ဘယ်လိုမျိုးအရေးယူလဲဘယ်လောက်ထိကိုထိထိရောက်အရေးယူလဲဆိုတာကျွန်တော်တာမန်အရက်သားတွေပြီးလောက်တဲ့အနေအထားမျိုးမရှိသေးဘူးအဲ့ဒါကကျွန်တော်တို့ဆိုရင်စရာကောင်းတဲ့အချက်လည်းဖြစ်ပါတယ
်အထူးသဖြင့်စီးရေးပြိပခါတွေအတွင်ကလေးတငယ်တွေရဲ့အခွင့်အရေးချိုးဖောက်တဲ့ပြစ်မှုကျူးလွန်မှုတွေတဲ့ကလေးစစ်သားစုဆောင်းအုံပြုမှုကဒီနှစ်ပိုင်းနေထဲမှာရော့ကျသွားတယ်လို့ဆိုနိုင်ပေမဲ့ကလေးစစ်သားစုဆောင်းမှုကလုံးဝပပျောက်သွားတဲ့အနေအထားမရှိသေးတာကတော့စိုးရင်စရာဖြစ်နေတော့မယ်လို့ကလေးစစ်သားပပျောက်ရေးဒီဇိုင်းမမတ်တောင်းဆိုလှုပ်ရှားခဲ့သူတူဦးလည်းဖြစ်တဲ့ဦးအောင်မျိုးမင်းကပြောပါတယ်
ကလေးစစ်သားအသုံးပြုမှုနဲ့ပတ်သက်ရင်တော့ဒီစစ်တပ်ကအရင်တုန်းကလို့ကျွန်တော်တို့ဟိုစေခိုင်းတာတွေသွတ်သွင်းတာတွေဒီအတင်းကျပ်ဖမ်းဆီးလုဆောင်တာတွေညှော့သွားတာရှိပါတယ်ဒါပေမဲ့ကလေးစစ်သားအသုံးပြုမှုဟာစစ်တပ်တစ်ဖက်တည်းကျွန်တော်ကြည့်လို့မရပါဘူးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့အတွင်းမှာကလေးစစ်သားအသုံးပြုမှုရှိလို့ရှိရင်လည်းနိုင်ငံကကလေးစစ်သားအသုံးပြုရလို့စွပ်စွဲခံရပါတယ
်။မနေ့ကတောက်ကြနေဩဂုတ်လ၂ရက်နေ့လုံခြုံရေးကောင်စီမှာတော့ကလေးများနဲ့လက်နက်ကိုင်ပြည်ပခဆိုင်ရာကုလသမဂ္ဂအတွင်းမှချုပ်အထူးကိုယ်စားလှယ်ရဲ့နှစ်ပတ်လည်အစီရင်ခံစာအပေါ်မှာတကပွင့်ဆွေးနွေးပွဲပြုလုပ်မှာဖြစ်ပါတယ်ရှင်။
မဆုမွန်ပြပြသွားတာဖြစ်ပါတယ်။ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုအလဲမပေးခင်မှာအခုတခါတော့ရခိုင်ပြည်နယ်မှာမိုင်းပေါက်ကွဲမှုဖြစ်ပေါ်ခဲ့တဲ့နဲ့ပတ်သက်ပြီးတော့ပြောပြကြပါမယ်။ရခိုင်ပြည်နယ်ရသေးတော်မြို့နယ်အောင်ပလကြီးရွာကြားမောင်းတော်မြို့နယ်သွားတဲ့လမ်းပေါ်မှာဒီနေ့ဩဂတ်လ၁ရက်နေ့မနက်၈နာရီလောက်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးတော့နေသားဆောင်ရဲတပ်ဖွဲ့ရင်နာတိုက်ခိုက်ခံရတယ်လို့တပ်မတော်ဘက်ကအတည်ပြုပြောကြားလိုက်ပါတယ်။ဒါကရခိုင်လက်နက်ကိုင်အဖွဲ့ AA ကြောင့်လို့တပ်မတော်ဘက်ကပြောထားပေမဲ့ AA ဘက်ကဆက်သွယ်လို့မရခဲ့တာကြောင့်အတည်မပြုနိုင်ခဲ့ပါဘူး။ဒီကြောင့်ပြည်သူလုံးကတော့ဗီဒီယိုမြန်မာပိုင်းသတင်းတော့ကိုဇော်တက်ကမေးမြန်းပြီးတော့ပြဖို့ထားပါတယ်ခင်ဗျာ။
ဒီနေ့ရခိုင်ပြည်နယ်မောင်းတော်သွားရဲ့ကားလမ်းမပေါ်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ခဲ့ပြီးနေ जा ဆောင်ရဲတပ်ဖွဲ့ရဲ့ရင်တန်းတိုက်ခိုက်ခံရပါတယ်။ဒီတိုက်ခိုက်မှုကရခိုင်လက်နက်ကိုင်တပ်ဖွဲ့ AA ဘက်ကလုပ်တာလို့တမတော်သတင်းမှန်ပြန်ကြားရေးပြောရေးဆိုခွင့်ရှိသူဗိုလ်မှူးချုပ်စောမင်းထွန်းက VOE ကိုပြောပါတယ
်။မော်နဲ့ကောက်ပန်းမှုကကားလမ်းမပေါ်မှာဖြစ်တာပြောပါတယ်။မနက်ကတော့၈နာရီလောက်ကဖြစ်တယ်။တမတော်ရင်တန်းမဟုတ်ပါဘူး။ကျွန်တော်ဒီနေ जा ဆောင်ရဲတပ်ဖွဲ့တွေတခုကျွန်တော်တက်လဲလဲတာလည်းရှိပါလား။အလဲလဲတဲ့ကားတွေနဲ့လဲနေတာဖြစ်ပါတယ်ဗျ။အဲ့နာကျွန်တော်တို့မိုင်းဆွဲခံလို့ပြရပါတယ်။အဲကျွန်တော်တို့ပြရတဲ့တော့ EG ကလုတ်တယ်လို့လည်းပြရပါတယ်။အဲ့ဒါတော့ဟိုထိခိုက်တာရရှိလို့တော့မရှိဘူး။ကားတစ်စင်းတော့အများကြီးပြည့်စုံတော့ပါတယ
်။ဒါနဲ့ပတ်သက်ပြီးရခိုင်လက်နက်ကိုင် AA တပ်ဖွဲ့ကို VOA ကစက်တွယ်လို့မရခဲ့ရကြောင်းတိကျအတည်ပြုလို့တော့မရနိုင်ခဲ့ပါဘူး။မနေ့ကလည်းမြောက်ဦးပုံသားကျွန်းကြောက်တော်မင်းပြမြို့နယ်တွေကနေရာ6ခုမှာတိုက်ပွဲကြီးဖြစ်ခဲ့ပါတယ်။ဘူးတိတောင်မြို့နယ်အရှေ့ဘက်မှာတိုက်ပွဲကြီးပြင်းထန်လာနေပြီး ICRC နဲ့ပူးတပ်လုံဆောင်နေတဲ့ရခိုင်ကြက်ချင်းတွေလူငယ်တွေဟာတက်ကြီးရွယ်ဦးတွေကိုကယ်ထုတ်ခဲ့ရတယ်လို့ဘူးတိတောင်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးအောင်တောင်ရွှေကပြောပါတယ
်။ ICRC အဖွဲ့တွေအဲဒီလူတွေကိုပေါ်ယူတဲ့အခါညှော်သေးကိုဝင်လို့မရဘူးလို့ပြောတယ်သူတို့ကလေ။အပြေကနေရတယ်ဆိုတော့လမ်းလျှောက်လာတဲ့လူတွေကိုသူတို့ခေါ်ယူလာတယ်။၂ယောက်ကျင်ခဲ့တယ်ပေါ့နော်။ညှော်သေးမှာကတက်ပြည့်ရှိတယ်အဲ့ဒါကြောင့်သူတို့ဒီနှစ်ယောက်ကိုထားခဲ့ရတာပ
ါဇူလိုင်30ရက်ကရသေးတောင်မကြီးချောင်းကြီးရွာဘက်မှာမိုင်းနှလုံးပေါက်ခဲ့တယ်လို့ဇူလိုင်31ရက်မနေ့ကလည်းပုံသားကျွန်းမြို့နယ်ရန်ကုန်စစ်တွေကားလမ်းမပေါ်မှာဘုံနှလုံးပေါက်ခဲ့သေးပါတယ်တပ်မတော်နယ်ရခိုင်လက်နက်ကိုင်အေအေတို့ဖြစ်ပွားနေတဲ့တိုက်ပွဲရဲ့အကြောင်းထွက်ပြေးတိမ်းရှောင်နေရတဲ့စစ်ဆောင်ဦးရေဟာထပ်ပြီးတိုးလာနေပြီး9000ကျော်လောက်ရှိသွားပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ရဲ့စစ်တမ်းမှာဖော်ပြထားပါတယ်
ဖြစ်ရတဲ့နောက်ကိုဇော်ထက်ပြောပြသွားတာဖြစ်ပါတယ်။မကြခင်မှာတော့နိုင်ငံတကာသတင်းတပုတ်ကိုပြောပြပေးဖို့ရှိပါတယ်။ဒီမတိုင်ခင်တော့ထိုင်းနိုင်ငံဘက်ကသတင်းတပုတ်ကိုအလဲပေးကြပါတယ်။ထိုင်းမလေးရှားနယ်စပ်ကဆုံခလာခရိုင်စတောင်းမြို့နယ်ဘန်ကလန်မြို့နယ်ထဲမှာလူကုန်ကူးသူတွေစွန့်ပစ်သွားတဲ့ Ranger 19ဦးနဲ့မြန်မာ28ဦးအလုံးပေါင်းလူ50နီးပါးကိုထိုင်းအာဏာပိုင်တွေကဖမ်းဆီးခဲ့ပါတယ်။ထိုင်းအာဏာပိုင်တွေကဇူလိုင်လ30ရက်နေ့နဲ့31ရက်နေ့တွေကအဲ့လိုဖမ်းဆီးခဲ့တာဖြစ်ပါတယ်။အပြည်အစုံကတော့ထိုင်းရှိဆိုင်သတင်းတော့မိုင်းမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းမလေးနယ်စပ်ဆုံခလာခရိုင်ထဲမှာမလေးရှားနိုင်ငံလဲကိုခိုးဝင်ဖို့ကြိုးစားတဲ့ရိုဟင်ဂျာနဲ့မြန်မာ50ခန့်ကိုထိုင်းအာဏာပိုင်တွေကအဖွဲ့အစုံနဲ့ပူးပေါင်းဖမ်းဆီးခဲ့တာပါ။စတောင်မြို့နယ်နဲ့ဗက်ကလန်မြို့နယ်ထဲမှာဖမ်းမိတဲ့အခြေအနေတွေကိုတော့ရွှေပြောင်းလို့သမအခွင့်ရေးကွန်ရက်ရဲ့ဟဲ့ရိုင်မြို့နယ်တာဝန်ခံဥပကြီးကအခုလိုပြောပြပါဗျ
။ကျွန်တော်ဒီစတောင်မြို့နယ်မှာပေါ့စတောင်မြို့နယ်မှာဖမ်းတာမှာဟုတ်ကဲ့။တခြားကတော့ဒီကနေ့အမျိုးသမီးကတရားအမျိုးသားကဆစ်ဆစ်ရပေါ့အကုန်လုံးဆစ်ကိုရဟုတ်ကဲ့။သူတို့ဒီပွေးစားကနေပြီးတော့တိုးထင်းမှာတင်းထားတဲ့အရှင်ကာလာပေါ့မှာတိုးထင်းမှာမမိနဲ့ဟုတ်ကဲ့။ဗက်ကလန်မှာအင်းနေရတော့အောက်ရှင်နဲ့ခဏရောက်မှာအခုနေရမှာဟုတ်ကျွန်တော်မြန်မာနိုင်ငံသားတွေပဲဟုတ်ကဲ့အခုနေရတဲ့ဖွဲ့မြန်မာနိုင်ငံသားတွေဟုတ်ကဲ့
အခုဖမ်းဆီးမှုတွေအတွင်းခက်ပြေးဖို့ကြိုးစားခဲ့တာကြောင့်လူတွေကိုမှောက်ရဲ့အနေထားအိတ်ခိုင်းပြီးစစ်ဆေးဖမ်းဆီးမှုတွေလုပ်ခဲ့တာလို့လဲဆိုပါတယ
်ကျိုးမဲ့ဆိုတော့အကောကဒီအဖွဲ့ပေါင်းစုပေါ့မှရင်စစ်တပ်ရောကျွန်တော်တို့ဒီရေးတွေရောအကုန်လုံးဒီလာဘကနဲ့ပေါင်းပြီးတို့ဖမ်းတာများတယ်ကွာတကယ်လို့တို့မတန်ခါဘူးဆိုလို့ရှိရင်ဆွေးပြေးမှာကြောက်လို့ပေါ့နော်တို့ကနေပြီးတော့အဲ့မှာလူတွေကနေပြီးတို့ကအိုက်ခိုင်းတာပေါ့မှရင်အပူစာမျိုးတွေပေါ့တချို့ကြလေဆိုလို့ရှိရင်တို့ကဒီအဝိုက်အစ်တွေကိုအကုန်လုံးမှွေတာလေမူရဲစေဝရဲပါတယ်ပါလားအဲ့လိုမျိုးတွေပေါ့သဆုံးတရားဖြစ်လို့ရှိရင်တို့ခုခံကာကွယ်မှာကြောက်လို့တို့ကအဲ့လိုမျိုးအိုက်ခိုင်းတာတွေရှိတယ်မှာဟုတ်ကဲ့
ထိုင်းမလေးနယ်စပ်မှာတစ်နှစ်အတွင်းလူကုန်ကူးသူတွေခေါ်လာတဲ့မြန်မာနိုင်ငံသားတွေဟာ8000ကျော်ရှိနေကြောင်း จุฬาอุดมศึกษาไทยลาบายนี่ก็ทบทวนเงินไปเอ้อคุณส่วนยิ่งจุฬาหน้าตลาดเรียนมาเว้ยมันเลี้ยงเนื้อจำมาพันมีเดือดรู้ยึดท้องจอชีลาบีพิจารณ์ลูกทำไมยังส่งเงินนี่ดูเรื่องสบายเลยไทยมันเลี้ยงเนื้อจำมาพันสิ่งเดียร์นี่บีเม่ลูกของกูมูเรื่องจะได้สิ่งเดียร์พิจารณ์ไทยมันเลี้ยงเนื้อจำก็ชอบแค่นี้มาเลยยิ่งมาเนี่ยงาทบทวนลาดูเรื่องอ๋อแล้วกันชาวพิบูลลาดูเรื่องเนี่ยเปลี่ยนไปเลยอ๋อทำไมยังส่งเงินนี่ดูเรื่
င်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကအစဗကံဒေတာကိုကမ္ဘာရင်းကျေးမှုအငွေနှင့်စည်းဝင်အဖြစ်ထူလာသမဂ္ဂလက်အောက်ခံ UNESCO ကအသိမှတ်ပြုလိုက်တဲ့ကိစ္စအစုံကန့်ကွက်တန်တွေ၆ခန့်တန်တွေကြဲကြဲလောင်လောင်ကြားကြပါရယ်မြန်မာနိုင်ငံမှာပြည်လဲတင့်မြက်ရေးအမုန်းစကားတွေမပြန့်ပွားရေးလူမှုအတိုင်းဝိုင်းကြားတဟဇာတာဖြစ်ရေးလှုပ်ဆော်လှုပ်ရှားတဲ့ကြားမှာပဲနိုင်ငံရေးလူမှုရေးဘာသာရေးယုံကြည်မှုတွေမတူတဲ့အပေါ်မှာပြင်းပြင်းထန်ထန်သဘောထားကွဲပြားကြတာဘာကြောင့်များပါလဲသဘောထားကွဲပြားမှုတွေကြီးထွားမလာအောင်ဘယ်လိုရှောင်ရှားနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-995 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ချနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းဆက်ချက်တွေကြိုတင်ရေးသားပေးပို့ချနိုင်ပါတယ်။နေ့နေ့ညတိုင်းရိုက်လေးလိုက်စီစဉ်ကကျေးဇူးပါတယ်ရှင
်။သောရရှင်နေနေနဲ့ကျွန်တော်တို့ရဲ့တိုင်းရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ချင်ပါတယ်ခင်ဗျာ။ဒီကနေ့ခြားသာရင်းနေ့ညပိုင်းမှာပါသာစီစဉ်နေကုန်ည10နာရီတိဆက်ပြီးတော့အတန်လွန့်ပေးနေပါတယ်။အခုတစ်ခါတော့ American တရုတ်ကုမ္ပဏီနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်။ပြီးခဲ့တဲ့ရက်ပိုင်း American ပြည်တော်စုနဲ့တရုတ်နိုင်ငံကြားပြုလုပ်တဲ့ကုမ္ပဏီဆွေးနွေးပွဲတွေဟာပုံမှန်လင်းလင်းနဲ့အပြည့်အစုံဆောင်ခဲ့တယ်လို့တစ်ဖက်စလုံးကပြောခဲ့ပြီးတော့ဒီဆွေးနွေးပွဲတွေကိုတော့နောက်တစ်ကြိမ်ထပ်လုပ်ဖို့ရွှေ့ဆိုင်းလိုက်ပါတယ်။ဒါပေမဲ့လည်းတစ်ဖက်နဲ့တစ်ဖက်ပြုမှုဆောင်ရွက်မှုတွေနဲ့ပတ်သက်လို့မကြေလည်တာတွေကတော့နှစ်ဖက်စလုံးမှာရှိနေသေးပါဘူး။သတင်းတော်ဇလာတီဆာဟုတ်ပြည်တဲ့လောကိုကိုသားညုံကပြောပြပေးမှာဖြစ်ပါရဲ့ဗျာ
တရုတ်နိုင်ငံရဲ့စီးပွားရေးအချက်အချာမျိုးဖြစ်တဲ့ရှန်ဟိုင်းမှာကျင်းပခဲ့တဲ့ဒီဆွေးနွေးပွဲတွေကိုတော့သဘောတူညီချက်တိတိပပဘာမှမရဘဲနဲ့ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကအဆုံးသတ်ခဲ့ပါတယ်ဒါပေမဲ့လည်းနှစ်ဖက်ကြားမှာတိုးတက်မှုတွေရှိခဲ့ပြီးတော့ဆွေးနွေးပွဲကိုနောက်တစ်ကြိမ်စက်တင်ဘာလထဲမှာထပ်လုပ်ဖို့သဘောတူခဲ့ကြတယ်လို့ညှိနှိုင်းရေးမှုတွေကတော့ပြောပါတယ်တရုတ်ဘက်ကသူ့ရဲ့လူလာချက်တွေကိုရဖို့အချိန်ဆွဲလုပ်နေတယ်ဆိုပြီးတော့အမေရိကန်ဘက်ကတော့ဆွဆွဲထားပါတယ်ဒါကြောင့်လည်းပဲလာမယ့်2020သမရရွေးကောက်ပွဲမတိုင်ခင်မှာဆွေးနွေးမှုတွေအဆုံးမတက်နိုင်ဘူးဆိုရင်တော့တရုတ်ပေါ်မှာပို့ပြီးတော့ပြင်းထန်တဲ့ကုန်သွယ်ရေးအကန့်အသတ်တွေလုပ်မယ်ဆိုပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆွေးနွေးပွဲတွေမစခင်ကတည်းကသတိပေးခဲ့ပါတယ
်ကျွန်တော်ရှုံးရင်တို့ကြိုက်မှာပေါ့
တရုတ်အနေနဲ့ဘယ်ဖိအားကိုမှအလျှော့ပေးမှာမဟုတ်ဘူးလို့တရုတ်နိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကတော့တုံ့ပြန်ခဲ့ပါတယ
်ကိုကိုယ်တိုင်ကဖျားနာနေခြင်းသူများကိုဆေးတောက်ဖို့ပြောနေတာမျိုးကအလုံးမဟုတ်ပါဘူးအခုကုံတွယ်ရင်းညှိနှိုင်းမှုတွေမှာအမေရိကန်အနေနဲ့စိတ်စေတနာပါပါရိုးရိုးသားသားရှိဖို့လိုပါတယ်
။ပြီးခဲ့တဲ့လတုန်းကဝါရှင်တန်ဒီစီမှာနှစ်ဖက်တွေ့ဆုံပြီးတော့မအောင်မမြင်ဖြစ်ခဲ့ရတဲ့နောက်အခုရှန်ဟိုင်းမှာနှစ်ဖက်ပထမဆုံးအကြိမ်ပြန်တွေ့တာဖြစ်ပါတယ်။အမေရိကန်ကုစားဖွဲ့ကတော့ကုံတွယ်ရင်းအထူးကုစားရောဘတ်လိုက်တဇန်နဲ့ဗန်နိုင်းဝန်ကြီးစတီဗင်မနျူချင်းတို့ဥဆောင်ပါတယ်။အမေရိကန်ရဲ့စိုက်ပျိုးရေးထွက်ကုန်တွေကိုတရုတ်ဘက်ကဝယ်ယူဖို့သူတို့ကညှိနှိုင်းပါတယ်။တစ်ဖက်မှာတော့တရုတ်သွင်းကုန်တွေအပေါ်မှာအမေရိကန်ဘက်ကအခွန်လျှော့ဖို့တရုတ်ဘက်ကလိုလားနေပါတယ်။ဘရန်ဘတ်ဂျင်းနီမြို့နယ်မှုဘန်ရဲ့စီးပွားရေးပညာရှင်ဟိုဂယ်ရှမစ်ဒင်းကတော့နှစ်ဖက်ကြားမှာလင်းလင်းမြန်မြန်သဘောတူညီချက်တရရမယ်လို့မမျှော်လင့်ဘူးလို့ဆိုပါတယ
် That's the unsicherheit die dieser Streit hervorruft
အခုအငင်းပွားမှုကနေအနာဂတ်ကုန်သွယ်ရေးကိစ္စတွေအပေါ်ရက်ခတ်မှုတွေဟာတရုတ်နဲ့အမေရိကန်အတွက်တင်တာမကပါဘူးတကမ္ဘာလုံးမှာရှိတဲ့လုပ်ငန်းတွေကိုပါအခြေခံအားဖြင့်ရက်ခတ်မှုရှိမှာပါအခုဂျာမနီမှာကုန်သွယ်ရေးပိုင်းတစုံတရာအားနည်းသွားတာဒီအကျိုးဆက်ပါပဲ
အမေရိကန်ရဲ့တရုတ်ကြားမှာတစ်ဖက်နဲ့တစ်ဖက်သွင်းကုန်တွေအပေါ်မှာဒေါ်လာဘီလီယံနဲ့ချီအခွန်တွေတိုးကောက်လာတာကြောင့်နှစ်နိုင်ငံကြားမှာငြင်းပွားနေမှုဟာတစ်နှစ်ကျော်ကြာလာခဲ့ပါပြီ။ဒါဟာကမ္ဘာကုန်သွယ်ရေးနဲ့ဗန်နာရေးဈေးကွက်တွေကိုပါရိုက်ခတ်မှုရှိလာတယ်လို့ဆိုရမှာပါခင်ဗျာ
။အမေရိကန်နဲ့တရုတ်ကုန်သွယ်ရေးနဲ့ပတ်သက်ပြီးတော့ခူသားညင်းကိုပြောပြသွားတာဖြစ်ပါတယ်။ VOA ကနေကြာခင်မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေမှာတော့ကျမကြီးကန္နာမြမကြီးသုံးသက်ချက်နဲ့တိုင်းသတင်းလောက်အစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ဗျာ။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါ VOA မြန်မာပိုင်းရဲ့2019ခုနှစ်ဩဂတ်စ်လ1ရက်ဇာတာရီနေ့ညပိုင်းအတန်လွင့်စီစဉ်လေးကို American ပြည်တော်စုမျိုးတော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမဲ့စီစဉ်လေးကိုတော့ line number 25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းထုတ်လွှင့်ပေးမဲ့သတင်းစီစဉ်လေးထဲမှာတော့အပတ်စဉ်ကျမရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
အရေးပုံစံတရားငါနဲ့တရားဒီမြန်မာနိုင်ငံအစိုးရမြင့်ရှင်းဌာနထုတ်ပေးတဲ့ဟာပဲအဲ့ဒါကိုတရားမဝင်ဘူးဆိုပြီးတော့သူတို့ဒီတိုင်းအတင်းနဲ့မှဥပဒေနဲ့တင်းချင်းဖြစ်ပါတယ
်ဒီကြောင့်ကိုတော့ပတ်စင်တိုင်းသတင်းတော်စီစဉ်မှာတင်ဆက်ပေးသွားမှာဖြစ်ပါတယ်ဒီထဲကမှအရင်ဆုံးတော့ဒီအပတ်စဉ်ချမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီတစ်ပတ်ချမ်းမာရေးကဏ္ဍမှာတော့ H1N1 ရာသီထုတ်ကွေးကြောင့်တည်ဆုံးမှုကြောင့်တင်ပြထားပါတယ်H1N1 ကြောင့်တည်ဆုံးရသူတွေစီးရင်ဒီနေ့ပိုထွက်လာပေမဲ့အများစုကတည်ဆုံးမှုအနေနဲ့များတဲ့သူတွေဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေကထုတ်ပြကြပါတယ်။ဘသူတွေကအခုလိုတည်ဆုံးမှုအနေနဲ့များကြပြီးသူတို့ကိုယ်ဒီလိုရောဂါမဖြစ်အောင်နဲ့ဖြစ်လာရင်လည်းတည်ဆုံးမှုနဲ့အောင်ဘယ်လိုကာကွယ်ပေးနိုင်ပါသလဲ။ဒီကြောင့်ကလေးထုကုနဲ့စိတ်တက်ကစိုးတက်ကလေးကျန်းမာပညာဌာနအငြိမ်းစားဌာနမှပါမောက်ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ခင်ဗျာ
Okay, clear to go, Siawen Ji, Pamoka, Dr. Sawen Kamiya. ကျွန်တော်တို့ဒီ H1N1 လို့ခေါ်တဲ့ရာသီတုပ်ကွေးပေါ်ဆရာเนาะအဲဒါကြောင့်ဒီတည်ဆုံးရတဲ့သူကဒီနှစ်မှာတခြားနှစ်တွေထက်အများကြီးများလာတယ်ဆိုပြီးတော့အစီရင်ခံစာတွေထွက်လာတဲ့ခါမှာအထူးသဖြင့်အခုဆိုရင်ဒါ80နီးပါးလောက်ရှိပြီပေါ့เนาะအဲဒီခါကျတော့မြန်မာတနိုင်ငံလုံးနီးပါးလောက်ပေါ့ချင်းနဲ့ရှမ်းရှိရလွဲလို့ဖြစ်နေတဲ့အချိန်မှာတည်ဆုံးမှုအများဆုံးကလည်းရန်ကုန်လူမျိုးကြီးမှာဖြစ်တဲ့ခါကျတော့တော်တော်များများကစိုးရင်ကြတာကိုတွေ့ရပါတယ်ဆရာအဲဒီခါကျတော့ဒီနှစ်မှာအခုလိုဖြစ်လာတာကဘာကြောင့်ဖြစ်ရပြီးတော့အခုအနေထားကဘယ်လောက်ထိစိုးရလဲဆရာ
။မှန်တော့တုပ်ကွေးကတော့ရာသီတုပ်ကွေးကနှစ်တိုင်းဖြစ်တာပါ။ဒီနှစ်မှာထူးထူးခြားခြားဖြစ်တာတော့မဟုတ်ဘူး။ဘာကမှမရှိအခွေရဲ့ဆာရဆာရနေရဆိုရင်လူကြီးတွေကတစ်နှစ်မှာ900ခန့်တော့ဆယ်ရင်တော့ရာသီတုပ်ကွေးကူးဆက်ခံရပါတယ်။ကလေးဆိုလို့ရှိရင်20ရာခိုင်နှုန်းက30ရာခိုင်နှုန်းကရာသီတုပ်ကွေးကူးဆက်ခံရပါတယ်။အဲရာသီတုပ်ကွေးဆိုတာမျိုးစုံပါလိမ့်။ H1N1 ဖြစ်ရင်ပြင်မယ် H2N1 ဖြစ်ရင်ပြင်မယ်။တနည်းအားဖြင့်ဒီရာသီတုပ်ကွေးကနှစ်တိုင်းဖြစ်နေကြပါအခုကပိုင်းမှာတော့ပို့ပြီးတော့သတိထားမိလာတာပို့ပြီးစစ်ဆေးမိတာကြောင့်လို့ယူဆပါတယ်။ဒါဖြစ်တဲ့လူကအများစုမှာဟိုစစ်ဆေးတာကလည်းနည်းနည်းပို့ပြီးတော့ဆုံးတဲ့လူတွေကိုသတ်ဖြစ်တယ်လို့ထင်ပါတယ်။ဒါကြောင့်လည်းတေချာတော့ပုံများနေတာပါ။ဥပမာ350မှာ80ပြည်တယ်ဆိုရင်တောက်တယောက်တည်းလို့ဖြစ်နေတာပေါ့နော်။အမှန်တော့တုပ်ကွေးလက္ခဏာရှိတဲ့လူအများစုကိုဆက်လိုက်ရင်တော်တော်များများ positive ဖြစ်လို့ရှင်တော့လေတေချာတော့ကခါတိုင်းဆိုင်တွက်လို့ရှင်ညော့သွားမှာပေါ့။ကျွန်တော်မစိုးရဘူးလို့ပြောတာမဟုတ်ပါဘူး။ဒါပေမဲ့ထူးခြားပြီးစိုးရင်ကကောင်းတဲ့အချိန်လေးလို့တော့ယူဆဘူး
။ဟုတ်ကဲ့ဆရာ။အဓိကဆိုလိုတာကတော့ဟိုနှစ်စဉ်နှစ်တိုင်းဖြစ်ပြီးတော့သိဆုံးရတဲ့အနေအထားပမာဏရာဂိုင်းတို့အတွင်းမှာပဲရှိတယ်ပေါ့ဆရာနော်။ဒီနှစ်မှာတော့ဟိုလူနည်းနည်းကို10မီတာနဲ့အဲပို10မီတာချောင်းပေါ့နော်။အဲ့တော့ဒီဖြစ်တဲ့သူနဲ့တည်တဲ့ရာဂိုင်းတို့တွေ့ကြည့်လိုက်ညားသလို
ဖြစ်တဲ့လူတိုင်းကိုသွေးကျွန်တော်တို့မသိနိုင်ဘူးလေ။ဟိုကွေးလက္ခဏာရှိတဲ့လူအများစုကိုစစ်ကြည့်လိုက်ရင်တော့ဖြစ်တဲ့လူဆိုတာအများကြီးကြည့်တဲ့များမယ်ပေါ့။အဲ့ဒီမှာပြင်ထန်တဲ့လူရှိမယ်။အဲ့ဒီမှာတည်ဆုံးတဲ့လူရှိမယ်။ကျွန်တော်အနေနဲ့ဒီသတင်းစာအိမ်မှာလည်းဖတ်လိုက်တာကတည်ဆုံးတဲ့လူ80ရာခိုင်နှုန်းကျော်တော့ဒီမှာတက်ခွေးဖြစ်ပြီးတည်ဆုံးနိုင်တဲ့ခြေရင်းရှိတယ်။ဒီမှာအပြင်သိငယ်တဲ့ကလေး၊သိကြီးတဲ့လူကြီး၊တောက်စီယူတို့၊သွေးတို့၊နှလုံးရောဂါတို့၊ဝေးရပါနှလုံးရောဂါတို့စတဲ့အချိန်ရောဂါရှိတဲ့လူတွေမှာတော့တက်ခွေးကဘယ်လိုလုပ်ဖြစ်တယ်လဲဆိုတော့ဒီ terminating illness ပေါ့အဆုံးသတ်ပေးတဲ့ရှင်ပွားယောဂမျိုးအနေနဲ့ဖြစ်တာပါ
ဟုတ်ကဲ့ဆရာအဲ့တော့အဓိကဂရင်းဆိုင်တင်တာကတော့ခုနကငယ်လွန်ကြီးလွန်ပြီးတော့စီဂျူသွေးတို့နှလုံးတို့ပြင်းထန်တဲ့ယောဂအခန်းရှိထားတဲ့သူတွေမှာဒီကိုယ်ခံအားနည်းတဲ့အတွက်သိဆုံးရတဲ့အဆင့်ကိုရောက်နိုင်တာပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာရင်ဒီ
ဝင်ကောင်မှလည်းဒီသိဆုံးမှုလုံများတတ်ပါဝင်ကောင်မိခင်မှာသက်သေးဖြစ်နေတယ်
ဟုတ်ကဲ့ဆရာရင်အဲ့ဒီတော့အခုလိုလူတွေကအဓိကထားပြီးတော့ပေါ့ဆရာနော်ကာကွယ်နိုင်မှုအတွက်ဆိုရင်ရောဘယ်လိုအနေထားရှိလဲဆရာသိဆုံးတဲ့အထိ
ကျန်ရှိရအောင်ကာကွယ်နိုင်မှုကတော့ဒီအများမှလည်းပြောပြပြီးတာဖြစ်ပါတယ်ဒီတော့ကိုယ်ကဥလွယ်ပေါ့ ဒီတလေးတဲမှာချောင်းဆွလိုက်လို့နှာချိလိုက်လို့အမုံမွားလေးတွေကတနည်းတနည်းလွတ်ဆင်းသွားတယ်ဒါပေမဲ့တယောက်နဲ့တယောက်ကလည်းနည်းနည်းတော့လေးတယ်အဲဒါကြောင့်အဝေးကြီးတော့မရောက်နိုင်ပါဘူးအဲဒီဆုံးသုံးမိလောက်ပြီးလို့ရှိရင်တော့ကူးနိုင်တယ်အဲဒါပေမဲ့လည်းဒီတုတ်ကင်းပိုးလေးတွေဆင်းသွားတဲ့ဒီသရွေးဆက်ဒီပါတွေကဒီပျက်စီးပျက်ပြားပေါ်မှာရှိနေတယ်ဒါအောင်လူတယောက်ကလည်းနဲ့ခံလိုက်တယ်ပြီးရင်နှာခေါင်းပစက်ကိုတွေ့ရဆိုလို့ရှိရင်လည်းကူးသွားနိုင်ပါတယ်တနည်းအားဖြင့်တော့လက်ဆေးတာပေါ့နော်လက်ကိုမတကနာဆေးတာတုတ်ပြီးစရာဖြစ်တော့တယောက်တယောက်ဦးဆက်မှုကောင်းဝင်နိုင်ပါတယ်
ဟုတ်ကဲ့ဆရာကြီးအခုလို
လူစုလူဝေးဖြစ်တဲ့နေရာတွေရှောင်းတာကိုကားအကောင်ကောင်းအောင်အိပ်စက်တာနားယူတာအားရပြောင်းစားတာဒါတွေကလည်းထပ်ကူကြည့်ပါတယ်ဖြစ်တဲ့လူကမှကလေးဆိုလဲကြောင်းရယ်မသွားတယ်သူများကကူသွားမှာပေါ့နော်ချောင်းဆိုရင်နှာခေါင်းနဲ့ပစက်ကိုလက်ခံမအောင်ဆိုတာတိုင်မျိုးရတော့လူတိုင်းလိုရမှာပါဒေါက်တာထောက်ကူပြုတာတော့ကာကွယ်ဆေးထိုးခြင်းပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့ကာကွယ်ဆေးထိုးတဲ့ကြောင်းလည်းဖြတ်ပြီးတော့ရှင်းပြပေးပါလားဆရာကြီး
တုတ်ကွေးကာကွယ်ဆေးကနှစ်တိုင်းတစ်နှစ်ကိုနှစ်ချိန်ဖြတ်ပါတစ်နှစ်ကဖြစ်ခဲ့တဲ့တုတ်ကွေးခြေတွေပါမူပြီးတော့စပတ်တောင်ကျန်းကာကွယ်ဆေးဆိုတော့ကျွန်တော်တို့နိုင်ငံရဲ့ဒိုးတွန်းကာလနဲ့ကိုက်ညီတယ်ပေါ့နော်အဲ့တော့တစ်ခါထွက်တယ်စပတ်မြောက်ချမ်းကာကွယ်ဆေးကတော့ကျွန်တော်နိုင်ငံရဲ့ဆောင်းတွန်းကာလနောက်မှတစ်ခါထွက်တာကာကွယ်ဆေးထဲမှာဒီနှစ်ကာကွယ်ဆေးဆို H1N1 ပါပါတယ်အဲ့တော့ဒီကာကွယ်ဆေးထိုးထားခြင်းအပြင်တော့သားတွေရောဆစ်ဆေးအောင်လုပ်ကြည့်တော့ကိုယ်ကိုကာကွယ်လို့ရပါတယ်။ဒါပေမဲ့ထိုးပြီးပြည့်ကျနေမှာကာကွယ်ဘူး။အဲဒါကာကွယ်မှုရဖို့တစ်ပတ်လောက်ချိန်ယူပါတယ်။
ဟုတ်ကဲ့ဆရာကြီး။အခုလိုဒီအနေရရှိတဲ့သူတွေမှာငယ်လွန်းချီလွန်းယောဂခံရှိကိုဝင်ရှိတဲ့သူတွေပေါ့နော်။အတွက်ကိုကာကွယ်ဆေးထိုးတာပြင်ကုနာကာကွယ်မှုတွေပြင်ပေါ့။ဒီဖြစ်လာတဲ့အခါမှာလည်းဒီတိဆုံးမဖြစ်အောင်ဆရာကြီးဘလို့အကြံပေးနိုင်လဲ
။ကာကွယ်ဆေးနေနဲ့လည်းဥရာပြထိုးတင်တာတော့ခဏဆိုရဲငယ်လွန်းတဲ့လူတွေချီလွန်းတဲ့လူတွေယောဂခံရှိတဲ့လူတွေကိုယ်ဝင်ဆောင်မိခင်လေးဒါကျမ်းမာရေးဝန်ထမ်းလေးစေတက်ကတို့တောင်းလို့တောင်းသားလို့ကုနာရေးတဏ္ဍာမတဏ္ဍာမျိုးဆိုတော့ကုနာနဲ့ထိပ်သွင်းမဲ့လူတွေကတော့ဒီဥစားပေးထိုးရမယ့်လူတွေပါဒီကာဝေလေးကအမေကကာဝေလေးစီမံတဲ့မှာနော်နော်တွေတော့မပါပါဘူးသူ့ချိန်မှာဒီပုဂ္ဂလိကကဏ္ဍမှာပဲရရှိပါသေးတယ်နော်နော်တွေတော့စေလဲပြတ်နေတာတော့ရှိပါတယ်အဲ့တော့ဒါဒီတစ်ခုလေးတော့ဖြေတော့မဟုတ်ပါဘူးသို့တော်လုံးဝသုံးပွင့်နဲ့ရအောင်
ဟုတ်ကဲ့ဆရာအဲ့ဒါကကြာတော့အခုလိုဒီပုံမှန်ကာကွယ်တာနဲ့ကာကွယ်ဆေးထိုးတာဖြစ်ပေါ့နော်အခုလိုဒီအနေရရှိပြီးတော့သေဆုံးနိုင်တဲ့သူတွေအတွက်ဒီယောဂဖြစ်လာလို့ရှိရင်စောစောစီစီပြသနိုင်ပြီးတော့ကုသမှုခံယူနိုင်ရောဆရာရေသေဆုံးမှုကရော့နိုင်လား
ရော့နိုင်ပါတုတ်ကွေးဖြစ်တဲ့ဆိုဖြစ်တာနဲ့ဒီနီးရဆရာဝန်ပြမှာပေါ့နော်ဒီဗိုင်းရပ်စ်ပိုးကြောင့်ဖြစ်တဲ့အစာပိုင်းဆိုရင်တော့ကိုယ်နဲ့ကိုက်ခဲတာတက်ကိုက်ခဲပြောက်ဆေးဖြားကြဆေးနောက်ဆေးပြောက်ဆေးဓာတ်တွေပြရတော့ဒါမဲ့လူလူတွေမှာနောက်ဆက်တွဲဘက်တီးရီးယားပိုးဝင်မယ်ဆိုရင်မြင့်ချက်မယ်ဆိုတာကြိုသိလို့ရှိရင်စောစကြီးကြိုပြီးတော့ပရိစီပါဆွေတွေသုံးနေတာတွေသုံးထားမယ်ရင်းထန်ဆိုရင်မြင့်ချက်တဲ့လူတွေဆိုရင်ဒီကလေးအသက်ရှူအားကိုယ်လူဆက်တီးသွားရတယ်ပေါ့နော်အဲ့လိုတွေစနစ်ကျလို့ပြင်တေကျောက်တဲ့လုံကနေနိုင်ပါလား
ဟုတ်ကဲ့ဆရာကြီး
အဲ့တော့ပြရမလို့မဟုတ်ဘူ
းအခုလိုဒီစောစောစီစီပြနိုင်အောင်ပေါ့နော်ဒီတုတ်ကိုလက္ခဏာဖြစ်တာနဲ့စပြတဲ့တဲ့ဘောပေါ့
ဟုတ်ကဲ့ပြနိုင်တော့ကောင်းဆုံးပါ
ဟုတ်ကဲ့ဟိုတကယ်လို့မပြဖြစ်ရင်တောင်မှဘလို့အစ်စ်ရောက်လာရင်တော့မပြမဖြစ်ပြတယ်လားဆရာကြီး
ဒီဖြားကြတယ်ပေါ့ဗျာဒါမျိုးရတော့သုံးရက်က၅ရက်ဆိုပျောက်သွားတဲ့လေဖြားကြနေတယ်အဖြားကြည့်တဲ့မိန်းနဲ့ဆိုလို့ရှိရင်ရေးကြည့်ပါတယ်အသက်သူကျက်တယ်လို့ဆိုလို့ရှိရင်ရေးကြည့်ပါအဲ့တော့သူကြီးဆိုတော့သွေးပေါင်ငိမ့်ကြတယ်ကလေးဆိုတော့အစားအသောက်ရေမဝင်ဘူးလို့မဆိုဘူးပေါ့အဲ့လိုဖြစ်တဲ့လူတွေကတော့ဒါနောက်ဆက်တွဲဖြစ်တဲ့အဆုပ်ဝေးမြင့်ဝင်နေပြီပေါ့အဲ့ကျတော့ထိရောက်တဲ့ပြည်စီပါစေပေးရတယ်ရင်းကျက်နေတယ်ဆိုလို့ရှိရင်လေပြွန်နေချင်းလည်းလေပြွန်ချဲတဲ့ဆေးတွေပေးရတယ်အောက်ဆီဂျင်ပေးရတယ်သက်ရှူအားကိုယ်ဆက်လို့ဒီလိုပေးရတယ်ပေါ့အဲ့လိုလုပ်ပေးလိုက်ရုံရှင်တော့ဒေပြတဲ့နှုံကတော်တော်များအောင်လုပ်လို့ရပါတယ်
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
ကိုမဲစီစဉ်တင်ဆက်တဲ့အပစင်ချမ်းမာရေးကဏ္ဍကနားဆင်ခဲ့ရတာဖြစ်ပါတယ်တိုင်းသတင်းလောအစီအစဉ်ကိုမကြခင်မှာထုတ်လွှင့်ပြပါမယ်ဒီမတိုင်ခင်တော့ဥအောင်ခင်မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါလာမယ့်2030ခုနှစ်ရောက်ရင်အိမ်တော်စုတိုင်းလျှက်စစ်တအားသုံးနိုင်အောင်လက်ရှိအစိုးရကကြိုးပမ်းနေပါတယ်။ဒါပေမဲ့ဒီကိစ္စဟာဘို့အစိုးရတူတွေလှုပ်လို့ရတာမျိုးမဟုတ်ပဲတိုင်းနယ်ပြည်နယ်အစိုးရတွေကိုယ်တိုင်တက်ကြွစွာပါဝင်ဆောင်ရွက်ရမယ့်လုပ်ငန်းဖြစ်ကြောင်းဦးအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
။ဒီအစိုးရကြီးစိုးတဲ့အနှစ်30ကျော်ကာလမှာလမ်းဖောက်ကစားဆောက်တာကိုဂုံယူဝင့်ကြွားစွာမကြာခဏပြောလို့ရှိပါလေ။ဒါပေမဲ့2016ကိုရောက်လာလို့နိုင်ငံ140ကအခြေခံအဆောက်အအုံရဲ့အရေးအသွေးကိုစစ်ဆေးလိုက်တဲ့အခါမှာမြန်မာဟာအဆင့်134အောက်ဆုံးပိုင်းကလိုက်နေတာကိုတွေ့ရကြောင်းကမ္ဘာပြင်ဆိုင်မှုအညွှန်းမှာဖော်ပြထားပါလေ။နိုင်ငံပေါင်း140မှာမြန်မာကျပ်သာရာ133နိုင်ငံရှိပြီး မြန်မာတဲ့ညံ့တာ၆နိုင်ငံသာရှိပါလေအာဆီယံ၁၀နိုင်ငံမှာလည်းလက်ထက်တအားသုံးဆွဲမှုအနည်းဆုံးဟာမြန်မာနိုင်ငံဖြစ်နေပါသေး။ဒါကြောင့်မို့လာမယ့်၁၀နှစ်အတွင်းအင်တောင်စုအားလုံးရက်စစ်မီသုံးနိုင်မယ့်အမျိုးသားရက်စစ်တအားစီမံကိန်း National Electrification Plan အကောင်အထည်ဖော်ဖို့စီစဉ်နေပါသေး။2014မှာအင်တောင်စု2တန်းကျော်ရက်စစ်မီရနေရက2030မှာအင်တောင်စု9တန်းကျော်အထိမိပိနိုင်မယ့်ရည်ရွယ်ချက်ဖြစ်ပါသေး။ဒီနေရာမှာတိုင်းနယ်ပြည်နယ်အစိုးရပါဝင်နိုင်တဲ့အခမ်းအကဏ္ဍကိုအာရှဖောင်ဒေးရှင်းကလွန်ခဲ့တဲ့ဧပြီလကအစိုးရခန်းစာထုတ်ပြန်ထားပါတယ်
။တိုင်းနယ်ပြည်နယ်ပါဝင်နိုင်တဲ့အခမ်းအကဏ္ဍတွေနဲ့ပတ်သက်ပြီးအာရှဖောင်ဒေးရှင်းကအစိုးရခန်းစာတွေထုတ်ပြန်လာတာ2013ခုနှစ်ကလေးကဖြစ်ပါတယ်။2018ဒုတိယ6လပိုင်းမှာရှမ်းပြည်နယ်ရန်ကုန်တနင်္သာရီဘကိုးနဲ့နေပြည်တော်နယ်မြေတွေကိုကွင်းဆင်းလေ့လာတဲ့အပေါ်မှာအခြေခံပြီးဧပြီလမှာအစိုးရခန်းစာထုတ်ပြန်တာဖြစ်ပါတယ်မြန်မာပြည်မှာပြည်စစ်ဓာအားသုံးဆွဲမှုမမျှမတဖြစ်နေတာကြားလှပါပြီတပြည်လုံးသုံးတဲ့လျက်စစ်စွမ်းအားရဲ့တဝက်လောက်ကိုရန်ကုန်နယ်မြေကသုံးနေတာဖြစ်ပါတယ်တိုင်းနယ်ပြည်နယ်14ခုအနက်9ခုမှာလျက်စစ်ဓာအားသုံးသူ40ရာခိုင်နှုန်းတောင်မရှိတာတွေ့ရပါတယ်ဓာအား56ရာခိုင်နှုန်းကိုရေအားလျက်စစ်ကရရှိပြီး47ရာခိုင်နှုန်းကိုတော့တဘာဝတန်းွေကရယူတာဖြစ်ပါတယ်။ကြောင်မီသွေး3ဓာအားက2ရာခိုင်နှုန်းရှိပြီးဒီဇယ်3ဓာအားက1ရာခိုင်နှုန်းသာရှိပါတယ်။6တွေ့ရာသီမှာရေအားလျက်စစ်ထုတ်လုပ်မှုကြာဆင်းတာဟာပြဿနာဖြစ်ပါတယ
်။လျက်စစ်ဓာအားကိုအစိုးရကအရှုံးခံပြီးပြန်ပြူးနေတာမို့သုံးဆွဲတဲ့အင်တောင်စုများလေလေရှုံးတဲ့ပမာဏလည်းများလေလေဖြစ်ပါတယ်။ဒီနေ့ထဲမှာဒေါ်လာတန်း1000လောက်ဆိုရကစိုက်ရလိမ့်မယ်လို့ခမမှာလေဒီတိုင်းရေရှည်ဆက်သွားလို့မဖြစ်နိုင်ပါဘူးအခြေခံဥပဒေအရတိုင်းပြည်ပြည်နယ်အစိုးရတွေမှာစွမ်းအင်နဲ့ဆိုင်နဲ့လုတ်ပိုင်ခွင့်အတင်းအတင်းရှိပါတယ်လုတ်ပိုင်ခွင့်ဘောင်ထဲကနေလျှက်စစ်တအားထုတ်လုပ်ဖို့အာရှဖောင်ဒေးရှင်းကအကြံပေးတာပါတယ်ကျေးရွာ6400ရှိတဲ့အနေနဲ့600ခန့်လုံးကိုသာလျှက်စစ်တအားပေးနိုင်ပါတယ်ဒီဇယ်နဲ့ရေအားလျှက်စစ်အသေးစားအသုံးများပါတယ်ရှမ်းပြည်နယ်မှာရေအားလျှက်စစ်အသေးစား9000ကျော်ရှိတာကိုဥပမာပေးပြီးမီဂါဝတ်30မကျော်တဲ့မီးဆက်တိဆောက်တာဟာစီးပွားရေးအတွက်ကြိုက်တယ်လို့ဆိုပါတယ်
။ထိုင်းနိုင်ငံမှာလျှက်စစ်တအား20ရာခိုင်နှုန်းကိုမီဂါဝတ်50မကျော်တဲ့စက်ရုံလေးတွေကထုတ်လုပ်နေတာကိုသင်ခန်းစာယူသင့်တယ်လို့ဆိုပါတယ်။လျှက်စစ်စွမ်းအားထုတ်လုပ်မှုနဲ့ပြန်ပြူးမှုကိုပြည်ထောင်စုအစိုးရကဗဟိုချုပ်ကန့်မှုသုံးပြီးကျိုးကင်နေတာဟာတိုးတက်ဖွံ့ဖြိုးမှုကိုအဟံတားဖြစ်စေတယ်လို့အာရှဖောင်ဒေးရှင်းအစိုးရခန်းစာမှာဖော်ပြပါတယ်။လက်ရှိအစိုးရက2015မှာစွမ်းအင်ပေါ်လစီအသစ်ချတဲ့အခါအသွင်မတူတဲ့စီမံကိန်း3ခုပေါ်လာပါတယ်။အာရှဖွံ့ဖြိုးရေးဘဏ်ရဲ့စီမံကိန်း၊ကမ္ဘာဘဏ်ရဲ့စီမံကိန်းနဲ့ဂျပန် JICA ရဲ့စီမံကိန်းတွေဖြစ်ပါတယ်။2030မှာအိမ်အောင်စုတိုင်းလျက်စစ်ဓာအားသုံးနိုင်ရမယ်ဆိုတဲ့ရည်ရွယ်ချက်ကလွဲပြီးအစိုးရမှာစီမံကိန်းမရှိပါဘူး။ဒါကြောင့်တိုင်းနယ်ပြည်နယ်အစိုးရတွေကိုလုတ်ပံခွင့်ပိုပေးဖို့အာရှဖောင်ဒေးရှင်းကအကြံပြုထားပါတယ
်။ဘို့အစိုးရအတီးပြည့်ခြင်းနဲ့အကောင့်တွေပေါ်တဲ့စွမ်းအင်စီမံကိန်းကြီးတွေဟာတာဝန်ခံမှု၊ဝင်လင်းမြင်သာမှု၊သဘာဝပတ်ဝန်းကျင်နဲ့လူအခွင့်အရေးလေးစားမှုစတာတွေကင်းမဲ့တဲ့အစီအလံရှိတာကြောင့်ဒေသခံပြည်သူတွေကလက်မခံလို့ကြပါဘူး။တိုင်းနယ်ပြည်နယ်အသီးသီးရဲ့လိုအပ်ချက်နဲ့အညီအကောင်အထည်ပေါ်နိုင်မဲ့အသေးစားဓာတ်အားစီမံကိန်းတွေကိုဗဟိုအစိုးရဌာနတွေလုံမပေးနိုင်ဘူးလို့ဒေသခံတွေကမြင်ကြပါလေ။ပုဂ္ဂလိကကဏ္ဍကတင်ပြတဲ့စွမ်းအင်စီမံကိန်းကိုအကဲပြတ်နိုင်တဲ့အရေးချင်းရှိတဲ့ဝန်တန်းနဲ့ဝန်ကြီးတွေရှိဖို့ကလည်းအရေးကြီးပါသေး။မြန်မာဘက်ကလုံခြုံကန့်ကျင်စိတ်ရှိကြပေမဲ့စွမ်းအင်ထုတ်လုပ်ပြန်ပြူးရေးအတတ်ပညာကိုနားမလည်တဲ့အတွက်နောက်နေ့ကြံ့ကြာနေရပါသေး။နေအောင်ကြီးဆိုလာဒါအားလုတ်ချင်တဲ့နိုင်ငံခြားကုမ္ပဏီတစ်ခုဟာသက်ဆိုင်ရာအစိုးရဝန်ထမ်းတွေနဲ့တွေ့ဖို့အတော်ဆောင်ရပါသေး။လုပ်ငန်းဖြစ်နိုင်မဖြစ်နိုင်ကိုယ်စီရင်နဲ့ကိုလေ့လာဖို့အတွက်အတီးပြည့်ကျယူရတာလက်နဲ့ချီပြီးကြားတယ်လို့ဆိုပါသေး။ဒါကြောင့်အသေးစားဒါအားပေးလုပ်ငန်းဆိုင်ရာအကတ်ပညာကိုနားလည်အောင်တိုင်းနယ်ပြည်နယ်ဝန်ထမ်းနဲ့ဝန်ကြီးတွေကိုသင်တန်းပေးဖို့အချိန်ရောက်နေပြီလို့အာရှဖောင်ဒေးရှင်းအစီအစဉ်ကစားမှာဖော်ပြထားပါတယ်ခင်ဗျာ
။ဒီ
မာရေး30ချက်အစီအစဉ်ကိုဥအောင်ခင်ကကုညံဝေအောင်နဲ့အတူတူဆက်ပြီးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့တိုင်းရင်းသားနယ်စပ်ဒေသတွေမှာဖြစ်ပေါ်နေတဲ့အခြေအနေတွေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသတင်းတော်အစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကတော့ထိုင်းခြေစိုက်တိုင်းရင်းသတင်းတော်တွေကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်ကျွန်မကအာမီပါ Fever Wine တို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်တိုက်ပွဲအတွင်းပိတ်မိနေသူ10ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာတက်ချီနီကော်မတီ ICRC ကနေကဲထုတ်ခဲ့ပါတယ်။တိုက်ပွဲကြောင့်နေရဲစွန့်ခွာစစ်ဘေးရှောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေမြေကွက်တွေချပေးဖို့စီစဉ်နေတယ်ဆိုတာနဲ့ချင်းပြည်နယ်မျိုးပြစီမံကိန်းငြိယာသိမ်းဆည်းမှုအတွက်ချင်းပြည်နယ်အစိုးရရဲ့လှုပ်ဆောင်ချက်တွေကိုဟာခါဒေသခံတွေကနေကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မူကြီးတောင်မြို့နယ်ကကျေးရွာတချို့မှာတိုက်ပွဲတွေကြောင့်ပိတ်မိနေတဲ့ဘုံတော်ကြီးတပတ်အပါအဝင်တက်ကြီးရွယ်အိုဆယ်ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာတက်ချင်နီကော်မတီ ICRC ကဒီလ28ရက်နေ့မှာကယ်ထုတ်နိုင်ခဲ့ပါတယ် ICRC ကနေကယ်ထုတ်လာသူတွေဟာမူကြီးတောင်မြို့နယ်နှယုံတောင်ရှစ်ရှားတောင်စံကိုးတောင်နဲ့ဥယင်သာကျေးရွာသားတွေဖြစ်ကြပြီးအဲ့ဒီကျေးရွာတွေကရွာသားတွေဟာတိုက်ပွဲတွေကြောင့်ရွာလုံးကျွတ်နေရစွန့်ခွာသွားခဲ့ပြီးဖြစ်ပေမဲ့သူတို့မှာအသက်အရွယ်ကြီးရင်ပြီးမသွားလာနိုင်တဲ့အတွက်ရွာတွေမှာကြံရှိနေခဲ့ကြတာဖြစ်ပါတယ်အခုအခါသူတို့တွေကိုမြို့နယ်အာဏာပိုင်တွေခွင့်ပြုချက်နဲ့ ICRC ကခေါ်ဆောင်ခဲ့ပြီးဝီရီတောင်မြို့ရန်အောင်မြေဘုံတော်ကြီးကျောင်းဒုက္ခသည်စခန်းကိုပို့ဆောင်ခဲ့တာဖြစ်တယ်လို့ရန်အောင်မြေဆရာတော်ကမိန့်ပါတယ်ရခိုင်ပြည်မှာအစိုးရစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့ဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်အရက်သား43ဦးသေဆုံးခဲ့ရပြီးမြို့နယ်ရှိခုမှာစစ်ပြေးဒုက္ခသည်9,500ကျော်ရှိနေပြီဖြစ်တယ်လို့ရခိုင် Ethnic Congress ကဇူလိုင်လ30ရက်နေ့အထိကြောက်ယူထားတဲ့စီးရင်တွေအရသိရပါတယ်
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့စိုက်ပွဲကြောင့်နေရစွန့်ခွာခဲ့ကြရတဲ့စစ်ဘေးရှောင်ပြည်သူတွေလုံခြုံစိတ်ချစွာနေထိုင်ရေးအတွက်ပလောဝါမျိုးသက်စီမံကိန်းမှာမြေခွက်တွေချထားပေးဖို့စီစဉ်နေတယ်လို့ချင်းပြည်နယ်စိုးရအဖွဲ့ကပြောပါတယ်ချင်းပြည်နယ်စိုးရအဖွဲ့ဟာပလောဝါမျိုးနယ်မှာမျိုးသက်စီမံကိန်းအကောင်အထည်ပေါ်ဆောင်ရွက်နေလျက်ရှိပြီးစစ်ဘေးရှောင်ပြည်သူတွေအနေနဲ့မိမိတို့နေထိုင်တဲ့နေရာဟာလုံခြုံမှုမရှိဘူးလို့ယူဆရင်အဲ့ဒီမျိုးသက်စီမံကိန်းမှာမြေခွက်ချပေးမှာဖြစ်တယ်လို့ချင်းပြည်နယ်စိုးရပြောခွင့်ရပုဂ္ဂိုလ်စီပင်ဝန်ကြီးဦးစိုးထက်ကပြောပါတယ်ချင်းပြည်နယ်စိုးရရဲ့စင်းရပလောဝါမျိုးနယ်မှာစစ်ဘေးရှောင်ပြည်သူ2,400ကျော်ရှိနေပြီးအများစုဟာမိစာကျေးရွာမှာနေထိုင်နေကြတာဖြစ်ပါတယ်
နိုင်ငံရေးသဘောတူညီချက်မရရှိသေးတဲ့ကာလမှာညှိနှိုင်းဆောင်ရွက်မှုမရှိဘဲအစိုးရအာဏာပိုင်တွေဘက်ကအများပိုင်စကြက်မြင်နဲ့မြေတွေကိုတပတ်တက်ဆောင်ရွက်မှုရှိတယ်လို့ကရင်အမျိုးသားအစည်းအရုံး KNU ကြောက်ကြီးမြို့နယ်ကထုတ်ပြန်ပါတယ်။ဘိုးဘပိုင်မြေလွတ်တွေကိုတခြားရွာတွေထံပြန်လည်ဝေမျှဖို့အုပ်ချုပ်ရေးပိုင်းကအစီအစဉ်ရှိထားတယ်လို့နိုင်ငံရေးအဖြေရှာတဲ့ကာလမှာနှစ်ဖက်ညှိနှိုင်းမှုမရှိဘဲလှုပ်ဆောင်ဖို့မသင့်တဲ့အတွက်အခုလိုထုတ်ပြန်ရတာဖြစ်တယ်လို့ KNU ကြောက်ကြီးမြို့နယ်အတွင်းရေးမှူးဘဒိုစောစာဝါကပြောပါတယ်။ KNU မြေယာမူဝါဒနဲ့ပတ်သက်ပြီးခဲ့တဲ့2018ခုနှစ်ကထုတ်ပြန်ထားဖူးပေမဲ့လည်းအလေးထားခြင်းမရှိတဲ့အပေါ်ဒုတိယအကြိမ်အနေနဲ့ဇူလိုင်လ23ရက်နေ့ရက်စွဲနဲ့အခုလိုကြေညာချက်ထုတ်ပြန်လိုက်တာလည်းဖြစ်ပါတယ်
။တမတော်ရဲ့တဖက်တပ်ပြည့်ရက်ကာလအတွင်းတိုက်ပွဲပေါင်း60ကြော်ဖြစ်ပွားခဲ့ပြီးဇွန်လနဲ့ဇူလိုင်လတို့မှာတိုက်ပွဲဖြစ်ပွားမှုနှုန်းကများလာတယ်လို့ BSLF TNL ဘက်ကပြောပါတယ်။တိုက်ပွဲဖြစ်ပွားတဲ့ဒေသတွေကတော့ TNL လှုပ်ရှားရဒေသတွေမှာဖြစ်ပွားနေတာဖြစ်ပြီးတမတော်တိုက်ရင်တွေက TNL လှုပ်ရှားနေရတွေကိုတက်လာတဲ့အတွက်တိုက်ပွဲတွေဖြစ်ပွားရတယ်လို့ TNL သတင်းနဲ့ပြန်ကြားရေးတာဝန်ခံပုံမှုသာအကျော်ကပြောပါတယ်အပြည့်ရထားတဲ့စစ်တိုင်း၅တိုင်းထက်ကအရှေ့မြောက်ပိုင်းတိုင်းနယ်မြေထဲမှာတိုက်ပွဲများဆုံးဖြစ်ပွားနေကြောင်းလက်နက်ကိုင်ဖွဲ့စည်းတွေကစီကံဖောက်ဖျက်တဲ့အတွက်အခုလိုမျိုးတိုက်ပွဲတွေဖြစ်ပွားရကြောင်းတမတော်သတင်းမှပြန်ကြားရေးဖွဲ့ဥက္ကဋ္ဌပူကျုပ်စိုးနိုင်ဦးကပြောပါတယ်
ပြည်သူတွေအနေနဲ့အိမ်ထောင်စုစီးရင်နိုင်ငံသားစစ်စစ်ရေးကပ်ပြားကိစ္စရပ်တွေနဲ့ပတ်သက်ပြီးဂျာပွဲစားတွေကနေတဆင့်မဆောင်ရွက်ကြဖို့မွန်ပြည်နယ်လူဝင်မှုကြီးကြပ်ရေးနဲ့လူဆန်အားအရေးမြင့်ဝန်ကြီးဦးထွန်းမင်းအောင်ကပြောပါတယ်ဇူလိုင်လ20ရက်နေ့ကလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဆိုင်ရာမွန်ပြည်နယ်ဦးစီးမှုရုံးမှာသက်ဆိုင်ရာဝန်ထမ်းတွေနဲ့တွေ့ဆုံဆင်
Token Sanene, Mune, Usimuga, the Kare, Tama Pia Melo, Piovare, Lashi and Nitama, Paisan Pima, Mapondin, Chachiade, Ponsamu Pinni, the Epi, Jill Lepi Durima, Yong Bansaya, Gisayadri, Namale, Jare Etue, Jarega, Simpi, and Savia Piri, Puesarigu, Agoni, Jarapitello, the Rakaniga, Piovare.
Shamina Shibai, Mimbi Mune, Yanka Usuga, Atan Gas and Ne, you are Tiraka, Mura Dugu, Tanangalo, Pikayasa Yisa Joke, and see Lama Yi do that. I see Asset SSA when a Pata Desubi, Mimbi Mute Chisai, Sipu Haga, Buisiwa Mune, Pansi Libare, Nanga Yada Unandiago, Mimbi Chisai, Suya Tagani, Sulana Sayanega, Pansi Yan Cholang Susi Gabi, Sulana Nasasi and Nima, Buisiwa Lewa Tushi Mune. Mimbin yet up water, where I like Delu, Midasu winning up your water. Shami Damaro, I see as a yet pure easy wish you do the Abu Muji sign Ugaro. Dilo Yaha, I see as a net, Lutu came well. Tabagani, you are chasing she looks on Dalu, show child like water.
အခုသတင်းလာရုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်ဟာခါမြို့မှာဒေသခံပြည်သူ90ဆယ်တော်ကဘိုးဘွားပိုင်လက်ရာမြေကိစ္စနဲ့ပတ်သက်ပြီးချင်းပြည်နယ်အစိုးရရဲ့လုံဆောင်ချက်တွေကိုမကျေနပ်လို့ဇူလိုင်လ30ရက်နေ့ကလမ်းမပေါ်ထွက်ပြီးတော့ဆန္ဒထုတ်ဖော်ခဲ့ကြပါတယ်ဒီအကြောင်းကိုတော့ကိုရောပတ်ကစူးစီးထားပြီးနိုင်ငံအင်အားနဲ့တင်ဆက်ထားပါတယ်
ချင်းပြည်နယ်ဆိုရဖွဲ့ဟာချင်းပြည်နယ်မှာဘိုးဘွားပိုင်မြေမရှိဘူးဆိုပြီးမြို့ပြစီမံကိန်းအတွက်ဘိုးဘွားပိုင်မြေတွေကိုမြေလို့မြေလက်မြေရိုင်းဥပဒေနဲ့တင်းစီသွားတော့ကိုစတင်ကန့်ကွက်လာကြောင်းဆန္ဒပေါ်ထုတ်ရတာဖြစ်တယ်လို့ဆန္ဒပေါ်ထုတ်မှုကိုဥဆောင်တဲ့ဥရုံဘိန်းကပြောပါတယ်သူတို့ပြောတာတော့ချင်းပြည်နယ်မှာဖြူဖို့ပိုင်မြေမရှိဘူးဆိုပြီးတော့ပုံစံခုနှစ်လည်းမရှိကြဘူ
ကျွန်တော်ချင်းပြင်းနေမှာဒေတာဘယ်လိုထုံတန်းချင်လာရကျွန်တော်တို့မေဒီယူတတ်မှတ်ပြီးသားတွေလည်းအကုန်လုံးနေလွတ်မရှိဘူးနေရိုင်းလည်းမရှိဘူးအခုစီမံကိန်းအကောင့်တွေပေါ်တဲ့နေရာဟာဘူးပွားပိုင်နေမျိုးမဟုတ်ပဲဥပဒေအရဆောင်ရွက်တာဖြစ်တယ်လို့ချင်းပြင်းနေလမ်းမဆွတ်တွေဝန်ကြီးဦးရွှေတီးဦးကပြောပါတယ်ကျွန်တော်တို့နိုင်ငံမှာဥပဒေရှိတယ်နိုင်ငံတကာနိုင်ငံကဥပဒေရှိတယ်ဥပဒေအချိန်ခ ပေါ်ကြီးအောင်လေဓုအတွင်းရှိတရားတွေကတရှိအလုံးရဲ့ပြင်းချင်းပိုင်ဖြစ်ပြီဆိုတော့အချိန်ခံတို့မှာတော့ပြထားတယ်နော်
ဟာခါမျိုးသိစီမံကိန်းကိုဟာခါမျိုးမှသံတလန်မျိုးသွားကလန်းနဘိကောက်ကွင်းဒီမှာချင်းမြင့်နဲ့ဆိုးရကနေဧက686နဲ့အကောင့်တဲပေါ်နေသလိုတရားမဝင်ကျူးကျော်နေတိုင်းသူအင်ချီ135လုံးရှိနေပြီးအိုဂိုလာရှိရနေ့နောက်ဆုံးထားပြီးတော့အဲ့ဒီနေရာမှာဆက်သွားဖို့ချင်းမြင့်နဲ့ဆိုးရကနေတတိပေးထားပါတယ်ခင်ဗျာ
ဆက်ပြီးတော့ဒေါအောင်ဆန်းစုကြည်အစိုးရအနေနဲ့20ရာစုပင်လုံညီလာခံဆက်လက်ကျင်းပသွားမယ်ဆိုရင် RCSS SSA ရှမ်းမြို့သားအစ်စ်နိုင်ငံကြီးဆွေးနွေးပွဲကျင်းပသွားမယ်လို့တနိုင်ငံလုံးအပြစ်ခတ်ရဆေးရေးစာချုပ်လက်မှတ်ရေးထိုးထားတဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီရှမ်းပြည်တက်မတော် RCSS SSA ကထုတ်ပြန်လိုက်ပါတယ်ဒီအခြေအနေကိုနမ်ဟောမ်ကလည်းစူးစီးတင်ဆက်ပေးပါမယ်ရှင်
လက်ရှိ NLD အစိုးရကနေ21ရာစုပင်လုံညီလာခံစတုထအကြိမ်ကိုအစိုးရကနေဆက်လက်ကျင်းပသွားမယ်ဆိုရင်ရှားမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဥဆောင်ကျင်းပသွားမယ်လို့ဇူလိုင်လ23ရက်နေ့6လပတ်အစည်းအဝေးအပြီး RCSS ကထုတ်ပြန်လိုက်ပါတယ်ဒီအကြောင်းကို RCSS ပြောခွင့်ရဒုတိယဘုံမူကြီးဆိုင်ဦးကရှမ်းဘာသာနဲ့အခုလိုပြောပါတယ်
ဟုတ်ကဲ့ပါဟုတ်ပါနာဒီမှတ်တိပါ
RCSS အနေနဲ့လုံးသေးတဲ့မြူရာရေးဆွေးနွေးပွဲလဲဖြစ်မြောက်အောင်မြင်အောင်ညီချမ်းကြီးလမ်းစဉ်နဲ့လည်းညီညွတ်စင်မဲ့နီးလမ်းပေါ့ပူပေါင်းပြီးကျင်းပသွားရင်ပို့ပြီးတော့ကောင်းလာပေါ့
တို့ပေမဲ့ရှမ်းပြည်တွင်းကနိုင်ငံရေးပါတီလက်နက်ကင်တပ်ဖွဲ့နဲ့လူမှုအဖွဲ့စည်းတွေပါဝင်ရှမ်းပြည်လူထုကတော့လူထွတ်တရလုံးကိုကိုစားပြုတဲ့ CSSU ရှမ်းပြည်ညီညွတ်ရေးကော်မတီကနေဦးဆောင်ကျင်းပစီလိုတယ်လို့ရှမ်းလူမှုအခြေပြုအဖွဲ့စည်းမှလှုပ်ရှားတဲ့ရင်းဟန်ဖာကပြောပါတယ်စစ်တပ်ရဲ့ပါတီရဲ့လူငယ်ရဲ့လူမှုအဖွဲ့စည်းရဲ့ပါဝင်ဖွဲ့စည်းထားတဲ့ရှမ်းပြည်ညီည ဒီနေ့ကျွန်တော်တို့ဒီအေးအေးကတော့ရာသီတပွဲအနှစ်တိုင်းကျက်တာပါဒီနေ့မှာထူးထူးခြားခြားဖြစ်တာတော့မဟုတ်ဘူးဒီနေ့မှာသူတို့ကြားကြားဖြစ်တာတော့မဟုတ်ဘူးအခုလိုဒီအေးအေးကတော့ရာသီတပွဲအနှစ်တိုင်းကျက်တာပါဒီနေ့မှာထူးထူးခြားခြားဖြစ်တာတော့မဟုတ်ဘူးဒီနေ့မှာသူတို့ကြားကြားဖြစ်တာတော့မဟုတ်ဘူးအခုလိုဒီအေးအေးကတော့ရာသီတပွဲအနှစ်တိုင်းကျက်တာပါဒီနေ့မှာထူးထူးခြားခြားဖြစ်တာတော့မဟ
RCSS ကအန်စီလက်မှတ်ရေးထိုးထားတဲ့အဖွဲ့ဖြစ်တဲ့အတွက်ရှမ်းမြူတာစစ်နေငံရေးဆွေးနွေးပွဲကျင်းပဖို့တူမာတာဝန်ရှိတယ်ဆိုတာကျွန်တော်တို့နားလည်ပါတယ်။ရှမ်းမြူတာစစ်နေငံရေးဆွေးနွေးပွဲဆိုကြဲက RCSS တပွဲတည်းနဲ့ရှမ်းလူထုတရက်လုံးကိုကိုစားပြုနိုင်တယ်လို့ဘယ်သူမှအာမမခံနိုင်ဘူးလေ
။ RCSS အနေနဲ့ရှမ်းမြူတာစစ်နေငံရေးဆွေးနွေးပွဲကိုဥဆောင်ကျင်းပမယ်ဆိုရင်မိုင်းပန်သို့မဟုတ်လင်းခေးမြို့မှနာကျင်းပခွင့်ပေးထားပြီးတက်ရောက်တဲ့လူဦးရေလည်းအယောက်900ထပ်မပိုရဘူးလို့ကန့်သတ်ချက်တွေချမှတ်ခဲ့တဲ့အတွက်ခဏအထိရှာအမျိုးသားစစ်နိုင်ငံရေးစနစ်ပွဲကျင်းပနိုင်ခြင်းမရှိသေးပါဘူး။အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်။ရခိုင်ပြည်နယ်ဘူးကြီးတော်မြို့နယ်ကတိုက်ပွဲအတွင်းပိတ်မိနေတဲ့ဘုံတော်ကြီးတပါအပါအဝင်တက်ကြီးရွယ်ဦး၁၀ဦးကိုနိုင်ငံတကာအပြည်ပြည်ဆိုင်ရာတက်ချေနီကော်မတီ ICRC ကနေကယ်ထုတ်ခဲ့ပါရယ်မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့တိုက်ပွဲကြောင့်နေရာစွန့်ခွာခဲ့ကြရတဲ့စစ်ပေးရှောင်ပြည်သူတွေအတွက်ချင်းပြည်နယ်အစိုးရအဖွဲ့ကနေပလတ်ဝမြို့တစ်စီမံကိန်းမှာမြေကွက်တွေချပေးဖို့စီစဉ်နေပါရယ်
တော်ရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီနာ
။အပတ်စဉ်တရင်သတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။တော်ရရှင်တွေအနေနဲ့ကျွန်တော်တို့ view ကိုအင်တာနက်ကနေဝေဖန်ချန်ပေးစာတွေပေးပို့လို့ရတယ်။တော်ရရှင်တွေနားဆင်လို့ရတဲ့ပေးသခြင်းတွေတောင်းခြင်းတွေဆိုရင်တော့ view ရဲ့ email လိပ်စာဖြစ်တဲ့ bamis@viewnews.com ကိုစာရေးသားပေးပို့ဆက်သွင်းနိုင်ပါတယ်။ကျွန်တော်တို့ကိုဖုန်းနဲ့တိုက်ရိုက်ဆက်သွင်းခြင်းတွေဆိုတော့ကျွန်တော်ရဲ့ရုံးဖုန်းနံပါတ်က0932382554ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းချင်းချုပ်ကိုကိုအောင်လင်ဦးကတက်လက်ရှင်းပြပေးမှာဖြစ်ပါတယ်။
2020အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ရဲ့ရှင်ပြိုင်ခွင့်ရဖို့ကြိုးပမ်းနေကြတဲ့ဒီမိုကရက်တစ်ပါတီကိုယ်စားလှယ်တဲ့ရှီရန်ရောက်နေတဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်ဟာပါတီရင်းကပြန်ပြတ်ကိုယ်စားလှယ်နဲ့စကားဆက်ထိုးပွဲအတွင်းအပြန်အလှန်ထိုးနှက်ခဲ့ပါတယ်။တိုင်းပြည်ရဲ့အသက်ဝင်ရှင်ကိုကယ်တင်ဖို့ရွေးကောက်ပွဲဝင်မှာဖြစ်တဲ့အကြောင်းမနေ့ကမစ္စရှိဂန်ပြည်နယ်ဒီထရိုက်မြို့ကဒီမိုကရက်ကိုယ်စားလှယ်လောင်းနေတဲ့ဒုတိယနေ့စကားဆက်ထိုးပွဲအဖွဲ့မှာပဲဒုသမ္မတဟောင်းကပြောဆိုခဲ့တာပါ။လူပေါင်း1800ကျော်သေဆုံးခဲ့ရတဲ့ဒီအီဘိုလာကူးစက်မှုဖြစ်နေတာကိုကျန်းမာရေးတာဝန်ရှိသူတွေဟန်တာကိုကြိုးပမ်းနေချိန်မှာပဲကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံရဲ့နေဆက်ကိုရဝမ်ဒါနိုင်ငံကဒီကနေ့ယာယီပိတ်ခဲ့ပါတယ်။ကွန်ဂိုနိုင်ငံကိုမာမြို့မှာအီဘိုလာကူးစက်မှုစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်နေဆက်ချင်းထိစပ်နေတဲ့ခီးဆိုင်ရီမျိုးကိုဖျက်ဆီးသွားလာသူအများစုကိုအာဏာပိုင်တွေကတားဆီးခဲ့တာဖြစ်တဲ့အကြောင်းကိုယ်တိုင်တွေ့ရှိသူတွေကပြောပါတယ်။ယမန်နိုင်ငံစစ်ကမ်းမြို့ဖြစ်တဲ့အေရီမျိုးမှာစီးပြခန္ဓာတခုကိုလေကြောင်းကတက်ခဲမှုကြောင့်လူပေါင်းဒါဇင်နဲ့ချီသေဆုံးခဲ့ပါတယ်။ဒီမထိုင်ခင်ဆော်ဝဲမှာတော့ကလည်းမြို့ရင်းကရဲစခန်းတစ်ခုကိုအသေးခံဘုံခွဲတက်ခတ်မှုကြောင့်လူဆဲယောက်ထက်မင်းသေဆုံးခဲ့ရတာပါ။ UN နိုင်ငံခြားရေးဝန်ကြီးပေါ်အမေရိကန်ပြည်ထောင်စုကတက္ကသိုလ်အရေးယူတဲ့ကိစ္စဟာကလေးဆန်နဲ့လုပ်ရဖြစ်တဲ့ကြောင်း UN သမ္မတဟာဆန်ရူဟာနီကဒီကနေ့ပဲပြောဆိုလိုက်ပါတယ်။ကျူတင်ကန့်သတ်ချက်တွေမထားပဲ UN နိုင်ငံနဲ့ဆွေးနွေးလို့ရဆိုပြီးအမေရိကန်ဘက်ကပြောဆိုနေတဲ့ဒီချိန်မှာပဲနိုင်ငံခြားရေးဝန်ကြီးကိုတက္ကသိုလ်အရေးယူလိုက်တာဖြစ်တဲ့ကြောင်းရုံးမြင့်တန်ကြားကမင်းကပြောချင်ရမှာဤရန်သမရရူဟန်ကထက်သွင်းပြောဆိုသွားတာဖြစ်ပါတယ
်။တရင်ချင်းချုပ်ကိုကိုအောင်လင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်။ဒီညအစည်းအဝေးထုတ်လို့ရမှုကမတ်စုမွန်ဖြစ်ပြီးတော့အတန်ဖန်းအင်ဂျင်နီယာကတော့ Voidex ဇောင်းချုပ်ဖြစ်ပါတယ်။ View American အတန်ညာပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ 9.25 32 51 နဲ့ 9.0m 190တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ တော်ရှင်မီအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOA ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်ရှင်နိုင်ပ
This program has come to you from the Voice of America, Washington.